Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေနေ့မနက်ဖြန် VOA မြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ 92 မီတာ 32 40နဲ့ 49 ရောကသာမက VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မပါနေပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါ။ဒီဗန်နျူကလ ியர் သဘောတူညီချက်ကိစ္စသမ္မတဒေါ်နယ်ထရမ့်ရဲ့လိုရက်ကိုနိုင်ငံခြားရေးဝန်ကြီးဟောင်းကအပြင်းထန်ဝေဖန်လိုက်ပါတယ်။အိန္ဒိယမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့အစွန်းရောက်ဟိန္ဒူဝါဒီတွေဆန္ဒပြတောင်းဆိုကြပါတယ်။ဖိလစ်ပိုင်နဲ့မလေးရှားတို့မှာအစိုးရဖွဲ့အကြီးအကဲတွေကိုကန့်ကွက်ဆန္ဒပြကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမှနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့ကလန်ဒန်မြို့ဒေသစံတော်ချိန်တနင်္လာစပြီးဗြိတိန်ရောက်မြန်မာတွေစံထားပြခဲ့တဲ့အဓိကရည်ရွယ်ချက်ကိုအခုလိုကြားကြရပါမယ်
။ကျွန်တော်တို့အားလုံးကဒီအနောက်နိုင်ငံတွေရဲ့မီဒီယာတွေကနေပြီးတော့မဟုတ်မမှန်မဲနဲ့ဗက်လိုက်ပြီးတော့ပြောဆိုနေတဲ့
စံထားပြပွဲဖြစ်မြောက်ရေးလှုပ်ရှားသူတရားဖြစ်တဲ့ဒေါက်တာတက်ကိုကိုရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိသလိုဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးချဲ့နေကြောင်းကိုလည်းပြောပြပေးမှာပါ။အရင်နောက်ဦးအောင်ခေရဲ့မြမအရေးသုံးသပ်ချက်နဲ့ဒေါ်လလတန်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ပါလိမ့်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့တနင်္ဂနွေနေ့မနက်ဖက်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြီးညာပါမယ်ရှင်။
ဒီဗန်နျူကလ ியர் သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးထောက်ခံအတည်ပြုတာမျိုးမဟုတ်တဲ့ပေါ်နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီအဆုံးဖြတ်ချက်ဟာအချက်လက်တွေကိုတာဝန်မဲ့စွာလက်လျူရှုပြီးစန်တာဇွဲနဲ့လက်တွေ့မကျတာကိုဦးစားပေးဆုံးဖြတ်လိုက်တာပဲလို့မစ္စတာကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာဒီသဘောတူညီချက်ကိုရဖို့စိတ်ဆက်ညှိနှိုင်းတဲ့အထက်မှာအဓိကနေရာကပါဝင်ခဲ့သူတူပါ။ထရမ့်ဟာမိမိတို့ရဲ့လက်တွေချိနဲ့သွားအောင်မိမိတို့ကိုမဟာမိတ်တွေနဲ့ဝေးကွာသွားအောင်အီရန်ကသဘောထားတင်မှသူတွေပိုအားကောင်းအောင်မြောက်ကိုရီးယားရေးဖြည့်ရှင်းမှုပိုခက်ခဲစေပြီးစီရေးပြိပခဖြစ်ဖို့ပိုနီးသွားအောင်လုပ်လိုက်တာပဲလို့မစ္စတာကယ်ရီကပြောပါတယ်။2015ခုနှစ်ကကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံကြားလက်မှတ်ရေးထိုးခဲ့တဲ့နျူကလ ியர் သဘောတူညီချက်ကိုဖျက်သိမ်းလို့မရဘူးလို့အီရန်သမ္မတကလည်းတောက်ကြနေမှာတုံ့ပြန်ပြောဆိုခဲ့ပါတယ
်။ဆိုမာလီးယားနိုင်ငံမြို့တော်မိုဂါဒီရှုရဲ့အကြီးကလမ်းဆောင်လမ်းကွာတစ်ခုမှာထရက်ကားတစ်စင်းကနေဘုံးပေါက်ကွဲထားကြောင်းအနည်းဆုံးလူ25ဦးသေဆုံးပြီးလူ50ထဲမှနေဒဏ်ရာရသွားတယ်လို့အာဏာပိုင်တွေနဲ့မျက်မြင်တွေကပြောပါတယ်။တည်ဆုံးဒဏ်ရာရသူအများစုဟာအရက်သားတွေဖြစ်ကြပါတယ်။လူစုီကားတဲ့အဲ့ဒီလမ်းဆောင်ကပေါက်ကွဲမှုဟာအတိကံဘုံဖောက်ကွဲမှုဖြစ်နိုင်တယ်လို့ဒေသခံရဲအရာရှိက VOE ကိုပြောတာပါ။ရင်ကျော်ပိတ်ဆို့နေချိန်အတွင်းအဲ့ဒီနေရာမှာပေါက်ကွဲမှုဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ထရက်ကားဘုံပေါက်ကွဲမှုအချိန်ကြောင့်အနီးအနားကကားတချို့မီးလောင်ကျွမ်းခဲ့ရတယ်လို့အစောဦးတချို့လည်းပြိုကျပျက်စီးသွားတယ်လို့အခင်းဖြစ်ရာကိုရောက်နေတဲ့VOE သတင်းတောက်ကပြောပါတယ်။ပြိုကျခဲ့တဲ့ပျက်စီးပုံအောက်မှာလူတွေပိတ်မိတည်ဆုံးနိုင်တာကြောင့်တည်ဆုံးသူဦးရေတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အခုပေါက်ကွဲတဲ့နေရာကိုလာတဲ့နောက်ထပ်ကားတစ်စင်းကိုလည်းဒီလုံခြုံရေးတပ်ဖွဲ့ကတားဆီးနိုင်ခဲ့ပါတယ်။ဒီပေါက်ကွဲမှုကိုအကြမ်းဖက်အုပ်စုတစ်ခုကလုတာဖြစ်နိုင်ပြီးအကြောင်းရင်းစုံကိုစုံစမ်းသိပြီးတာနဲ့တပြိုင်တည်းသတင်းထုတ်ပြန်သွားမယ်လို့ဆိုမာလီလုံခြုံရေးဝန်ကြီးကပြောပါတယ်။
အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုကိုတာလီဘန်မျိုးထဲကနေပူးပေါင်းကယ်တင်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲမှာတိတ်အဆင်မပြေလှခဲ့တဲ့မဟာမိတ်တွေဖြစ်ကြတဲ့ပါကစ္စတန်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးပိုကောင်းလာမယ်လို့အကောင်းအမြင်မျှော်လင့်လာကြပါတယ်။အမေရိကန်ထောက်လှမ်းရေးကပေးတဲ့သတင်းပေါ်အခြေခံပြီးပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကအမေရိကန်နိုင်ငံသူကိတ်လန်ကိုလ်မန်၊ခင်ပွန်းဖြစ်သူကနေဒါနိုင်ငံသားဂျော့ရှွာဘွယ်တို့နဲ့အတူသူတို့ရဲ့ကလေးငယ်သုံးဦးကိုပါဗိုလ်ထုနီကကယ်တင်ခဲ့တာပါ။သူတို့ကိုပြန်ပေးဆွဲထားတဲ့တာလီဘန်တွေကတောတောင်ထူတဲ့အာဖဂန်နယ်ဆက်ကိုဖျက်ပြီးပါကစ္စတန်နိုင်ငံနဲ့ရွှေ့လိုက်ပြီးတဲ့နောက်နိုင်ငံပိုင်းတွေမှာကဲတင်လိုက်တာပါ။သူတို့မိသားစုဟာတာလီဘန်နဲ့အခြေဆက်ရှိတဲ့အာဖဂန်နစ္စတန်အခြေစိုက်ဟက်ကနီကွန်ရဲ့အဖွဲ့လက်ထက်မှာ၅နှစ်နီးပါးကြာခဲ့ပါတယ်။ပြန်လွတ်လာတဲ့မိသားစုကတော့ကနေဒါနိုင်ငံထရွန်တိုမြို့ကိုပြောင်းသွားကြပါပြီ။2012ခုနှစ်ကအာဖဂန်နစ္စတန်မှာခိုးမန်းနဲ့ဘွားလူပျောက်သွားခဲ့ပြီးနောက်ပိုင်းမှာတော့အာဖဂန်တာလီဘန်တွေကသူတို့ပြန်ပေးဆွဲထားတယ်လို့ကြေညာခဲ့ပါတယ်။အဖမ်းခံရချိန်ကခိုးမန်းမှာကိုဝင်ရှိနေပြီးအဖမ်းခံထားရတဲ့ကာလအတွင်းကလေး၄ယောက်မွေးခဲ့ပါတယ်။ပြန်ပြီးသမားတွေကသူတို့ရဲ့မွေးကင်းစကလေးငယ်တူကိုတတ်ဖြစ်ခဲ့ပြီးကိုမန်းကိုလည်းမရင်ချင်းခဲ့ကြတယ်လို့တရွန်တိုလေစိတ်ကိုရောက်ပြီးတဲ့နောက်ဘွားရကပြောပါတယ်
။အာရီကော့စ်ကန်လွန်ပင်လယ်မှာကုန်တင်လေယာဉ်တစ်စင်းစနေနေ့ကပြတ်ကျခဲ့တာကြောင့်ဗော်လ်ဒိုဗန်နိုင်ငံသား၄ဦးသေဆုံးသွားတယ်လို့အာရီကော့စ်လုံခြုံရေးဝန်ကြီးကပြောပါတယ်။ပြင်သစ်နိုင်ငံသား၄ဦးပါဝင်နောက်ထပ်လူ6ဦးဒဏ်ရာသွားတာမှာ3ဦးကပြင်သစ်စစ်သားတွေဖြစ်တယ်လို့လည်းဝန်ကြီးရှီရီခီအာယာကီဒက်ကသတင်းတောက်တွေကိုပြောပါတယ်။ အာဖရိကတိုက်ဆဟယ်ဒေသမှာ GS အစွန်းရောက်ဝါဒီတွေကိုနှိမ်နင်းတဲ့ဘတ်စ်ဟိန်းစစ်စင်ရေးမှာပြင်သစ်စစ်တပ်အတွက်တည်ယူပို့ဆောင်ပေးနေတဲ့လေရင်ဖြစ်တယ်လို့ပြင်သစ်စစ်ဘက်သတင်းရင်းမြစ်တစ်ခုကပြောပါတယ်လေရင်ပေါ်မှာလူ၁၀ဦးပါသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်းထန်တဲ့မုန်တိုင်းတစ်ခုတိုက်နေချိန်အတွင်းအပိုင်ချံမျိုးကပြည်ဆိုင်ရာလေစိမ်းနာပင်လယ်ထဲမှာလေရင်ပြတ်ကျသွားတာပါလေရင်ပြတ်ကျတဲ့အကြောင်းရင်းကိုမသိရသေးသလိုရာသီဥတုကြောင့်ဖြစ်တာလားဆိုတာလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးလေရင်ဟာမစင်းသက်နိုင်ပဲပင်လယ်ထဲပြတ်ကျသွားတယ်လို့ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးဘယ်လူကပြောပါတယ
်ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ဒီနေ့ဒီမနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံရှိပိုင်းကာကတာမြို့မှာဟိန္ဒူစင်ယောဝါဒီဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒေါနဲ့ဗီရှဝါဟိန္ဒူပါရီရှက်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့အစမ်းအပြတောင်းဆိုကြပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်4000နီးပါးကိုအိန္ဒိယပြည်တွင်းလူညုံရေးအတွက်ချင်းချောက်မှုတစ်ခုဖြစ်မြင်ကြတာပါ။အဲ့ဒီအထက်ကတပေါင်းခွဲလောက်ဟာဒုက္ခသည်ဖြစ်အတိမတ်ပြုထောက်ထားရရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ကြပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုနိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။ဒီတော့ဒီမှာပဲစနေနေ့မနေ့လင်းရကြီးအချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာမိသားစုတစုအိတ်ပျော်နေတဲ့နေရာကိုစင်ရိုင်းတွေဖြန့်နှင်းသွားတာကြောင့်ကလေး2ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါတယ်။ဒါဟာဖြင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေထွက်ပြေးသွားကြပြီးကလေးကဆိုရင်တရင်ဘက်နိုင်ငံအတွင်းဒုတိယအကြိမ်ရောက်ဖြစ်ရပါအခင်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်တောင်ပိုင်းဘာလူခါလီအရက်ကတောဖုံးနေတဲ့တောင်ကုန်းတွေမှာရိုဟင်ဂျာမွတ်စလင်တွေအတွက်နေရာတွေဆောက်ဖို့တစ်ပင်အများပြားကိုခုတ်ပစ်ခဲ့ပါတယ်။ဒါပေါ်လီနဲ့ဝါရီကိုတုံးပြီးတဲတွေဆောက်ထားတဲ့တချို့နေရာတွေဟာဆင်သွားလမ်းပေါ်မှာရောက်နေတာကြောင့်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာပါ။ဒီဖြစ်ရအတွင်းဆင်တွေနင်းသွားတဲ့တဲနဲ့အနီးနားတဲတွေကဒုက္ခသည်၄ယောက်လည်းဒဏ်ရာသွားပြီးကောက်ဆက်ပဇာကစစ်သားစေယုံမှတင်ထားပြီးတော့အခြေအနေစိုးရိမ်ရတယ်လို့ကောက်ဆက်ပဇာရဲတပ်ဖွဲ့တာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်။
ဖိလစ်ပိုင်သမ္မတဒူတာတေကသူ့ကိုယာဒူးကထုတ်ပယ်ဖို့စ조사မှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုဟန်တာရဲ့အနေနဲ့တော်လိုင်းရေးအစိုးရတရက်ထူထောင်ဖို့ချိန်ချောက်လိုက်တာကြောင့်အာနာရှင်စနစ်ပေါ်ထွန်းလာမလားဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်။လူတွေထောင်နဲ့ချီတေးဆုံးခဲ့ရပြီးလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်တယ်လို့လူအခွင့်အရေးအဖွဲ့တွေစွပ်စွဲကြည့်နေကြတဲ့သူ့ရဲ့မူရစေးတိုက်ဖြတ်ရေးစစ်ပွဲကိုဝေဖန်ကြတဲ့သတင်းဌာနတွေဥရောပပါလီမန်အမတ်တွေကိုစန့်ကျင်ပြီးပြောကြားခဲ့တဲ့တောက်ကြနေကရုပ်သံမေခွန်းထဲမှာဒူတာတေးကအခုလိုသတိပေးခဲ့တာဖြစ်ပါတယ်။သူ့ရဲ့အုပ်ချုပ်ရေးကိုသတင်းစာဆရာတွေနဲ့အခြားစန့်ကျင်သူတွေကမတိမငြိမ်ဖြစ်အောင်လုပ်ဖို့ကြိုးပမ်းကြမယ်ဆိုရင်သူ့အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့အတီးပြုတ်ချက်နဲ့ပြဋ္ဌာန်းရတဲ့စစ်အုပ်ချုပ်ရေးမဟုတ်တော့တော်လိုင်းရေးအစိုးရတရားဖွဲ့စည်းသွားမယ်လို့သမ္မတဒူတာတေးကပြောကြားခဲ့တာပါ။သမ္မတဒူတာတေကသူ့အစိုးရကိုမတိမငြိမ်ဖြစ်အောင်လှုပ်ဆောင်တဲ့အထက်မှာ CIA ခေါ်အမေရိကန်ဗဟိုထောက်လှမ်းရေးအဖွဲ့အစည်းလဲတစိ့တစီတပါဝင်နေတယ်လို့ဆွဆွဲလိုက်ပြီးသူ့ကိုစန့်ကျင်သူတွေအားလုံးနဲ့ကွန်မြူနစ်ခေါင်းဆောင်တွေကိုထောင်သွင်းအကျဉ်းချမယ်လို့သတိပေးလိုက်ပါတယ
်။မလေးရှားနိုင်ငံမှာနောက်နှစ်ကြာရင်လုံမဲ့အထူးရုပ်ောက်ပွဲတွေမတိုင်ခင်နိုင်ငံရေးတင်မာမှုအရှိန်တက်နေတာနဲ့အမျှအရှုပ်အထွေးတွေကြောင့်အကျက်ရိုက်နေတဲ့ဝန်ကြီးချုပ်နာဂျစ်ဘရဇက်ကိုစနေနေ့ကထောင်ထဲရှိတဲ့လူတွေစုဝေးကန့်ကွက်ဆန္ဒပြကြပါတယ်။ပကတန်ဟာရပန်တမမဟုတ် Pact of Hope လို့ခေါ်တဲ့နိုင်ငံရေးညွှန်ပေါင်းအဖွဲ့ကအတိုက်ခံနိုင်ငံရေးသမားတွေဦးဆောင်ပြီးအဲ့ဒီဆန္ဒပြပွဲကိုလုပ်တာပါ။မစ္စတာနာဂျစ်ထူတောင်နဲ့ 1MDB လို့ခေါ်တဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရမုံငွေအဖွဲ့ကနေငွေအမြောက်အများအလင်ခံလိုက်ရတယ်ဆိုတာပေါ်မကျေနပ်လို့ဆန္ဒပြကြတဲ့တာတာတွေကတခုဖြစ်ပါတယ်။မစ္စတာနာဂျစ်ကရော 1MDB ရမုံငွေအဖွဲ့ကပါသူတို့မဟုတ်တာလုပ်ထားတာမရှိဘူးလို့ညင်ညာပါတယ်။ဝန်ကြီးချုပ်နာဂျစ်ရဲ့ Barisan National BN ညွှန်ပေါင်းအဖွဲ့ကိုမလေးရှားနိုင်ငံသားတွေမဲပေးဖြုတ်ချဖို့အချိန်ရောက်ပြီလို့ပီတာလင်းဂျာယာမြို့ကွင်းမြေတစ်ခုမှာလုပ်တဲ့ဆန္ဒပြပွဲမှာဝန်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်ကပြောပါတယ်ခင်ဗျ။အ
ော်တိုဝါလာ၈ရက်နေ့ကစားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒေါမီဟာစနေမနေ့ကအထိနေရာ16ခုမှာလုံခြုံနေဆဲဖြစ်ပြီးအခုထိလူအနည်းဆုံး35ဦးသေဆုံးကယာနဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒေါမီဟာ2ကီလိုမီတာ160အထိကူးဆက်လုံခြုံခဲ့ပြီးအင်ဂျင်နဲ့စီးပွားရေးအဆောက်အုံပေါင်း9,900လောက်မီးလောင်သွားပါတယ်။လူတသိန်းလောက်ဟာမိမိတို့နေအိမ်ကိုစွန့်ခွာနေကြရပါတယ်။နေအိမ်တွေမှာဆက်နေသူတချို့လည်းရှိပါတယ်။ဝိုင်ရက်ထုတ်လို့ရာမှာနာမည်ကြီးတဲ့ ဆွန်နိုမာခိုင်နယ်ကိုတောက်ကြညတကောင်ချိန်မှာတောင်မီကူးဆက်လာပြန်လာကြောင်းလူဦးရေ3000ကျော်နေထိုင်တဲ့အဲ့ဒီမြို့မှာအင်ဂျီ400လောက်မီးဘေးလွတ်ရာကိုတင်းဆောင်သွားကြပါတယ်ဆူနာမမြို့ရဲ့အနာကစန်တာရိုဇာမှာလေလူအစုလိုက်ပြုံးလာမီးဘေးကိုရှောင်ကြရပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာ
ဒီဘက်ကွန်ဝါရှင်တန်ဒီဗွိုက်စ်အော်ဗ်အမေရိကန်ဗီအိုအေအော်တိုဗလာ59ရဲ့တနင်္ဂနွေနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါရှင်အခုမနက်ပိုင်းအစီအစဉ်တွေကိုတော့လန်ဒန်မြို့မှာနေရာ3နေရာလှည့်ပြီးမြန်မာနိုင်ငံသားတွေနဲ့အတူဒေသခံအင်္ဂလိပ်လူမျိုးတချို့ပါတောင်းဆန်းစုကြည်ရဲ့အစိုးရကိုထောက်ခံစန္ဒပြခဲ့ နိုင်ငံသားနဲ့မြန်မာမွတ်စလင်တချို့ပါပါဝင်တဲ့လူအင်အား400ဝန်းကျင်ရှိတဲ့အင်္ဂလန်ရောက်မြန်မာနိုင်ငံသားတွေဟာဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့စင်တာပြပွဲတွေကို၃နေရာမှာကျင်းပခဲ့ကြပါတယ်။ဗြိတိန်ပါလီမန်အစအဦးရှိအမှတ်30ဒေါင်းနင်းလမ်းမှာရှိတဲ့ဝန်ကြီးချုပ်ထရီဆာမေးရဲ့အင်ရှိနဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဌာနတွေရဲ့ရှေ့မှာစင်တာပြခဲ့ကြတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဦးဆောင်လှုပ်ရှားသူတဦးဖြစ်တဲ့ဒေါက်တာတက်ကိုကိုကအခုလိုပြောပြပါတယ်။
ဒီဖြစ်ပေါ်နေတဲ့အခြေအနေမှာဒေါအောင်ဆန်းစုကြည်ကလည်းအကောင်းဆုံးလှုပ်ဆောင်နိုင်မယ်ဆိုတာကိုကျွန်တော်တို့ယုံကြည်တဲ့ထောက်ခံတဲ့ဆန္ဒပွဲပါဒေါအောင်ဆန်းစုကြည်နဲ့ပြည်သူလူထုတင်ပြောက်ကြတဲ့အတွေ့အကြုံနောက်မှာနိုင်ငံခြားရောက်မြန်မာပြည်သူပြည်သားများအားလုံးကလည်းအနောက်ကနေပြီးတော့ရပ်တည်တဲ့အကြောင်းကိုဆန္ဒပေါ်ထုတ်ပါတယ်ကျွန်တော်တို့အားလုံးကဒီအနောက်နိုင်ငံတွေရဲ့မီဒီယာတွေကနေပြီးတော့မဟုတ်မမှန်ပဲနဲ့ဘက်လိုက်ပြီးတော့ပြောဆိုနေတဲ့ပြီးတော့ကျွန်တော်တို့ပြည်သူလူထုတင်ပြောက်ကြတဲ့အဆိုရနဲ့ဒေါအောင်ဆန်းစုကြည်ကိုအပုတ်ချပြောဆိုနေတဲ့ဟာတွေကိုလည်းမခနိုင်ကြောင်မဟုတ်ကြောင်ကိုသွားပြီးတော့ကျွန်တော်တို့ကဒါဆန္ဒဖော်ထုတ်တာဖြစ်ပါတယ်
။ဒါအပြင်အင်္ဂလန်ရောက်မြန်မာနိုင်ငံသားတွေကရခိုင်ပြည်နယ်ကိုအကူအညီပေးမဲ့အစီအစဉ်တရက်ကိုလည်းစတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းဒေါက်တာတက်ကိုကိုကအခုလိုပြောပြပါတယ်
။လွန်ခဲ့တဲ့၃လကနေကျွန်တော်တို့ဒီမှာသူအကောင့်တစ်ခုလုပ်ထားတယ်။ရခိုင်ပြည်မှာပေါ့နော်ဖြစ်ပေါ်နေတဲ့ကြေညာတွေအတွက်ဒုက္ခတွေရောရခိုင်ပြည်မှာကုန်ကြမဲ့အစိုးရကုန်ကြမဲ့ဟာတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အစိုးရကိုကူညီရဲ့အနေနဲ့ဆရာတော်ဆန်းစုကြည်ရဲ့အတိုင်းအမြန်ရုံးကိုပတ်စာတူမယ်လို့ကြီးမန်းပြီးတော့လုပ်တယ်။တာမကျန်တဲ့ဆင့်သွားမယ်ပေါ့နော်။ကျွန်တော်တို့လုပ်နေတော့မှပဲသူအမေစုအဟုတ်တည်းကမိန်ကုန်းပြောလိုက်ပြီးတော့ရခိုင်ပြည်နယ်ပြန်လဲထူထောင်ရေးနဲ့ပါအဲ့လိုလူမှုရေးပါညာပါညာအဲ့လိုမျိုးကော်မတီလားမသိဘူးဖွဲ့လိုက်ပြီးပြောတယ်။ဆိုတော့ကျွန်တော်တို့ကအခုအဲ့ဒီကော်မတီကိုလှူပါမယ်။ Fund Raise လုပ်တာကပေါင်100,000ကျော်ရပါပါလိမ့်။
အခုလိုလက်ရှိ NLD အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေကျင်းပခဲ့သလိုကုညီရေးရန်ပုံငွေအတွက်လည်းစတင်ဆောင်ရွက်နေတဲ့အပြင်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကိုဒေါအောင်ဆန်းစုကြည်ရဲ့အစိုးရကဒါလင်ဖြေရှင်းနိုင်မှာဖြစ်တဲ့အတွက်ဗြိတိန်အစိုးရအနေနဲ့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရကိုကူညီပေးဖို့ဒေါအောင်ဆန်းစုကြည်နဲ့တူလက်တွဲပြီးဒေါအောင်ဆန်းစုကြည်ကိုထောက်ခံပေးဖို့မြန်မာနိုင်ငံသားတွေစုပေါင်းလက်မှတ်ရေးထိုးထားတဲ့မေတ္တာရက်ခံစာကိုလည်းဝန်ကြီးချုပ်ထရီဆာမေးစီကိုလက်မှတ်တက်ပြီးအောက်တိုဘာလ18ရက်ပြည်ဝအမေရိကန်တန်ရက်တင်းငွေနေမြက်ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်အဖြစ်ခိုလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာတွေကိုတိုးချက်နေရပါတယ်။အကြောင်းကတော့ကုလသမဂ္ဂရဲ့နောက်ဆုံးကြောက်ယူထားတဲ့စီးရင်တွေအရဩဂုတ်လနှောင်းပိုင်းကနေအခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 53,600 အထိတိုးလာနေလို့ဖြစ်တဲ့အကြောင်း VOA သတင်းတောက်လီဆာရှလင်ဂျနီဖာကနေပေးပို့ထားတဲ့သတင်းကိုတော့ကိုကြောင်လွင်ကပြောပြပါမယ်ရှင်။
သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့မြန်မာပြည်ကမွတ်စလင်11,000လောက်ပြီးခဲ့တဲ့တင်းနာနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးတော့ရောက်လာခဲ့ကြပါတယ်အခုလောလောဆယ်တော့ဘင်္ဂလားဒေ့ရှ်နေဆက်မှာတိတ်တိတ်ဆိတ်ဆိတ်ရှိနေတယ်ဆိုပေမဲ့မြန်မာပြည်တွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးတော့ထွက်လာကြမယ်သူတွေကမြန်မာပြည်တွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထပ်ပြီးတော့ထွက်လာကြမယ်သူတွေကတော့ရှိနေတုံးပဲလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟတ်ချစ်ကပြောပါတယ်
Certainly there are substantial numbers being reported or being waiting trying
to Not Migo Demori Clearly နဲ့ဖြတ်ပြီးဘင်္ဂလားဒေ့ရှ်ကိုထွက်လာကြမယ်သူတွေဒါမှမဟုတ်ထွက်လာဖို့စောင့်နေတဲ့သူတွေတော်တော်များများရှိနေတယ်ဆိုတဲ့သတင်းတွေရှိနေတာကတော့အသေးချာပါပဲ
ဘင်္ဂလားဒေ့ရှ်နယ်စပ်ကော့စက်ပြားမြို့မှာတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်နေစရာစားစရာရေနဲ့တခြားအရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုကူညီပေးတဲ့အဖွဲ့အစည်းတွေကအကြီးအကျယ်ဝင်ကနေကြပါတယ်နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့လာချမ်းဒီအဖွဲ့တွေကတော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအကူအညီတွေအကြီးအကျယ်လိုအပ်နေလို့ဆိုရင်ပူပန်နေကြပါလေ။လော့စဲဖွင့်ထားတဲ့ရွှေပြောင်းလို့ရတဲ့ဆေးကန်တွေက လူ4000ကျော်အတွက်အကူအညီပေးနိုင်နေတယ်ဆိုပေမဲ့ဆောင်ရွက်မှုတွေပေးနိုင်အောင်အတော်လေးကိုအားဆက်ပြီးတော့လုပ်နေကြရတယ်လို့ချက်ချင်းဖွဲ့ရဲ့ညွှန်ကြားရေးမှူးဂျူလီဟော့ကပြောပါတယ်သူတို့ဘက်ကဂရင်60ဆန်းနဲ့ဆေးရုံတစ်ခုကိုလုပ်နိုင်မှုစီစဉ်နေတယ်လို့လည်းဆိုပါတယ
် This will be located between the two main camps it will be able
အဓိကစားတဲ့ဒုက္ခသည်စခန်းနှစ်ခုကြားမှာအဲ့ဒီဆေးရုံကိုထားမှာပါအေးဆေးရုံအပြေဝလက်ပတ်လှူရှားနိုင်တဲ့အချိန်ကြရင်တော့ဒီခွဲစိတ်ခံတက်ခွဲခံကျင်းပလူနာဌာနနဲ့တာဖွားခံစရာရှိလာပါလိမ့်မယ်ဒုက္ခသည်တွေဒီမကပဲနဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေအတွက်ပါဒီဆေးရုံကကျန်းမာရေးအကူအညီတွေပေးလာနိုင်မှာပ
ါအကူအညီပေးရေးအဖွဲ့အစည်းတွေကကုသရောဂါပြန်ပွားမှုတွေမဖြစ်အောင်ကြိုတင်ကာကွယ်မှုတွေနဲ့လက်ရှိကြုံနေရတဲ့ကျန်းမာရေးပြဿနာတွေကိုရော့ကျသွားအောင်လဲလှုပ်ဆောင်နေကြတာပါလောဆယ်မှာကာလဝမ်းရောဂါကာကွယ်ဆေးတိုက်ကျွေးတဲ့လှူရှားမှုတွေကိုလုပ်နေကြပါတယ် WHO ကျန်းမာရေးအဖွဲ့ရဲ့အစီရင်ခံစာတွေအရလောဆယ်မှာဒုက္ခသည်6သိန်းခွဲတက2,305,000ကိုကာလဝမ်းရောဂါကာကွယ်ဆေးတက်ကျင်းမှုတွေလှူထားပြီလို့ဆိုပါတယ
်။ကိုကျောင်းလင်းပြောပြခဲ့တာပါရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပူသီးတောင်မောင်းတော်မြို့နယ်တွေမှာမြို့နယ်တွေကဘင်္ဂလီတွေထဲမှာအစ္စလာမ်ပြည်နယ်တည်ထောင်ခြင်းသူတွေရှိပါတယ်ဖြစ်နိုင်ရင်ဘင်္ဂလားဒေ့ရှ်လက်အောက်ခံအဖြစ်နေထိုင်လူသူတွေလည်းရှိတဲ့အကြောင်းဥအောင်ခင်ကနောက်ကြောင်းပြန်သုံးသပ်ထားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါရစေ
။ရခိုင်ပြည်နယ်မှာလက်လက်ကင်ပြိပက်ခဖြစ်ပွားလို့မြမအစိုးရကနေမြေရှင်းနေတဲ့အခါရခိုင်နယ်ဘင်္ဂလီအများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခိုလုံကြပါတယ်။ဒါကြောင့်မြန်မာအစိုးရကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဘင်္ဂလားဒေ့ရှ်မှာကျင်းပကြပါတယ်။ဘင်္ဂလီတွေရခိုင်ပြည်နယ်မှာနေထိုင်နိုင်အောင်စစ်အင်အားသုံးဖို့မွတ်စလင်အဖွဲ့အချို့ကဓါကာဆန္ဒပြပွဲမှာတောင်းဆိုကြောင်းစက်တင်ဘာ16ရက်နေ့ထုတ် AFP သတင်းမှာဖော်ပြပါတယ်။သူတို့ရဲ့တောင်းဆိုချက်ဟာအစ္စလာမ်နယ်မြေတည်ထောင်ဖို့တိုက်ပွဲဝင်နေတဲ့အာဆာရိုဟင်ဂျာကဲ့သို့တည်းဥတီကျင်းနဲ့စင်လူယုံမာဖြစ်နေပါတယ်။ရခိုင်ပြည်နယ်ကဘူးဒီတောင်မောင်တော်ဒေသကိုအစ္စလာမ်ပြည်နယ်အဖြစ်သတ်မှတ်ဖို့အစွန်းရောက်မွတ်စလင်တွေမျှော်မှန်းလာတာအနည်း90ကျော်ပါပြီ။အိန္ဒိယလွတ်လပ်ရေးကြိုးပမ်းမှုကာလမှာတိကျလွတ်လပ်တဲ့အစ္စလာမ်နိုင်ငံတည်ဆောင်ပေးဖို့အိန္ဒိယမွတ်စလင်တွေကဗြိတိရှ်အစိုးရကိုတောင်းဆိုကြပါတယ်။မွတ်စလင်အများအပြားနေထိုင်ရာအိန္ဒိယအနောက်ဘက်နဲ့အရှေ့ဘက်ဒေသကိုပါကစ္စတန်နိုင်ငံအဖြစ်သတ်မှတ်ဖို့တောင်းဆိုတာကြောင့်နောက်အနှစ်20ကျော်အကြာမှာဘင်္ဂလားဒေ့ရှ်ဖြစ်လာမယ့်ဒေသဟာအရှေ့ပါကစ္စတန်အနေနဲ့ပေါ်ပေါက်လာပါတယ်
။အဲ့ဒီအခါမှာအရှေ့ပါကစ္စတန်နဲ့မောင်နှောဘူးစည်းတောင်ယသိတောင်ကိုပေါင်းစည်းဖို့ဒေသခံဘင်္ဂလီတွေစ조사ကြပါတယ်။ပါကစ္စတန်လွတ်လပ်ရေးအတွက်ကြိုးပမ်းနေတဲ့မွတ်စလင်ခေါင်းဆောင်မိုဟာမက်အလီဂျင်နာနဲ့1948မှာတွေ့ဆုံပြီးရခိုင်မြောက်ပိုင်းကိုအရှေ့ပါကစ္စတန်တဲထဲသွင်းဖို့တင်ပြပါရယ်ဒီအစီအစဉ်ကိုအလီဂျင်နာကလက်မခံတဲ့အခါမှာတီးခြားမွတ်စလင်ပြည်နယ်တီထောင်ဖို့ကြိုးပမ်းပါတော့တယ်1948မောင်နှောမြို့နယ်ဂရင်ပြင်းရွာမှာကျင်းပတဲ့မွတ်စလင်ညီလာခံမှာမူဂျာဟစ်ပါတီဖွဲ့စည်းကြောင်းကြေညာပါတယ်မူဂျာဟစ်လှုပ်ရှားမှုကိုထောက်ခံအားပေးသူဟာအရှေ့ပါကစ္စတန်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဖြစ်ပါတယ်ဒါပေမဲ့မြန်မာအစိုးရတပ်ရဲ့စစ်စင်မှုကြောင့် 1967 မှာမူဂျာဟစ်300လက်နက်ချလာလို့အင်အားဆုတ်ယုတ်သွားပါလေ
1962စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်လည်လှုပ်ရှားလာတဲ့မူဂျာဟစ်အဖွဲ့တွေစုပေါင်းကရိုဟင်ဂျာအမျိုးသားလွတ်မြောက်ရေးပါတီကိုတည်ထောင်ပါတယ်ရခိုင်တိုင်းရင်းသားတွေပြည်내တောင်းဆိုသလိုဘင်္ဂလီမွတ်စလင်ကလည်းရခိုင်နဲ့ဒန်းတူအခွင့်အရေးရဖို့ကြိုးပမ်းကြပါတယ်တပ်ပါတီဆိုရှယ်လစ်စနစ်တည်ထောင်မှုအခြေခံဥပဒေရေးဆွဲသော1987မှာပြည်သူ့အကြံဉာဏ်တောင်းခါတဲ့အခါမှာဘင်္ဂလီကိုရိုဟင်ဂျာတိုင်းရင်းသားလူမျိုးအဖြစ်သတ်မှတ်ဖို့တင်ပြလာပါတယ်။ဒါပေမဲ့မဆလာအစိုးရကလက်မခံပဲပယ်ချလိုက်ပါလေ။1962က1982အထိ10နှစ်အတွင်းမောင်တော်နဲ့ဘူးသီးတောင်ယသိတောင်မှာမွတ်စလင်ဥယျာဉ်နှစ်ဆကျော်တိုးပွားလာပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကြောင့်ရခိုင်မှာခလုံးတဲ့ဘင်္ဂလီတွေလည်းရှိလာပါတယ
်1988မှာဖတ်ပုံတင်စစ်ဆေးတဲ့အခါရခိုင်ရောက်ဘင်္ဂလီတသိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြပါတယ်ဘင်္ဂလားဒေ့ရှ်မှာခလုံးတဲ့ဘင်္ဂလီတွေကိုကုလသမဂ္ဂကဒုက္ခသည်အဖြစ်သတ်မှတ်ပြီးရိတ်ခါစည်းဝါးထောက်ပံ့ပါတယ်အဲ့ဒီအချိန်မှာရိုဟင်ဂျာမျိုးချစ်တပ်ဦးနဲ့ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ပေါ်ထွက်လာပြီး
မောင်နှောင်းနဲ့ဘူဒီတောင်မှာရိုဟင်ဂျာပြည်နယ်တီထောင်ဖို့တောင်းဆိုကြပါတယ်။တရောင်963ရေးတော်ပုံကြောင့်တပါတီဆိုရှယ်လစ်စနစ်ကြာဆုံးတဲ့အခါရိုဟင်ဂျာလှုပ်ရှားမှုဟာပြည်ပအထိပေါက်ရောက်လာတာတွေ့ရပါတယ်။ရိုဟင်ဂျာဟာတိုင်းသားလူမျိုးဖြစ်ကြောင်းဝါဒပြန့်လာကိုနိုင်ငံခြားမီဒီယာနဲ့လူအခွင့်အရေးအဖွဲ့တွေကယုံကြည်လာကြပါတယ်။နိုင်ငံခြားမွတ်စလင်နိုင်ငံတွေရဲ့အထောက်ပံ့က
ှစ်ပါကစ္စတန်နဲ့ပူးပေါင်းဖို့ကြိုးပမ်းချိန်ကစပြီးရခိုင်နေဘင်္ဂလီကိုပြည်တွင်းမှာယုံကြည်သူနည်းပါးလာပါတယ်မြန်မာဘင်္ဂလားဒေ့ဆက်ဆံရေးကောင်းမွန်လာရင်တောင်အစ္စလာမ်နိုင်ငံတည်ထောင်လို့စိတ်ဟာပျောက်ပြယ်သွားမှာမဟုတ်ပါဘူးဘင်္ဂလားဒေ့အစိုးရကလည်းဒီပြဿနာကိုသဘောပေါက်ပုံရပါတယ်ကောက်ဆစ်ဘဇာကဖလောင်းစင်းမြို့နယ်ဥကိယာအရမှာဘင်္ဂလီဒုက္ခသည်တွေအတွက်မြေဧက2000သတ်မှတ်ထားကြောင်းစက်တင်ဘာ10ရက်နေ့ထုတ် The Daily Star သတင်းစာမှာပေါ်ပြပါတယ်ဘင်္ဂလားဒေ့ဆစ်ရကောင်းနေမှာရခိုင်ကဘင်္ဂလီတွေဝင်ရောက်ခိုလုံမှုကြောင့်မွတ်စလင်မဟုတ်တဲ့ဒေသခံတိုင်းရင်းသားတွေအိုးမဲ့အိမ်မဲ့ဖြစ်ရတယ်လို့အိန္ဒိယအခြေစိုက်အာရှလူခွင့်ရေးအဖွဲ့ကဆိုပါတယ်ဘန္ဒပန်ခရိုင်မှာလူများစုဖြစ်လာတဲ့ဘင်္ဂလီဒုက္ခသည်တွေဟာဗုဒ္ဓဘာသာဝင်တွေစီကမြေယာလူရကြပြီးရခိုင်ပြည်နယ်ကမွတ်စလင်အကြမ်းဖက်အဖွဲ့ကိုလည်းထောက်ခံအားပေးတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့ဘင်္ဂလီတွေကိုစစ်တကောင်းမှနေရာချတဲ့အစီအစဉ်ကြောင့်ရခိုင်ကိုပြန်သူနေနေတယ်လို့အာရှလူအခွင့်ရေးအဖွဲ့ကဆိုကြောင်းဖေဖော်ဝါရီလ20ရက်နေ့ထုတ် Hindustani Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသေးထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style, Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီဒီပါအင်္ဂလိပ်မဲခန်းဆိုင်ကဏ္ဍမှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့ idiom အသုံးအချို့ကိုတင်ပြပေးမှာမို့ပထမအဆုံ
း The calm before the storm
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက the calm the calm ကစိတ်ငြိမ်တာငြိမ်သက်တာ before before ကအရင်မတိုင်မီthe storm the storm ကမုန်တိုင်းလို့လုံးကောက်အဓိပ္ပာယ်ရပြီးစကားလုံးရဲ့တရားအဓိပ္ပာယ်ကတော့မုန်တိုင်းမကြမီငြိမ်သက်ခြင်းဖြစ်ပါတယ်လေမုန်တိုင်းမကြမီအားလုံးကငြိမ်သက်နေတဲ့အခြေအနေကိုရည်ညွှန်းတာဖြစ်တဲ့အတိုင်း idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ဒုက္ခကြီးတွေပြဿနာကြီးတွေအလုတ်သိပ်ရှုပ်မဲ့စူပူမှုတွေစသဖြင့်တို့ကိုမုန်တိုင်းဆိုတဲ့ဘေးနဲ့တင်စားပြောထတာဖြစ်ပြီးအဲ့ဒီလိုဒုက္ခတွေမတွေ့မီရှုပ်ရှိတ်ခတ်တာတွေမဖြစ်မီဖြစ်တော်မယ်ဆဲဆဲမတိုင်မီလေးအခြေအနေရင်ငါလေးမှာအေးအေးဆေးဆေးရှိတာကိုဆလိုတာဖြစ်ပါလေဥပမာတိုက်ပွဲတွေဖြစ်နေရကပြည့်ရက်သွားပြီမဲ့လို့လေဒါဟာခဏပဲစိတ်ချလက်ချနေလို့တော့မရသေးတဲ့အခြေအနေမျိုးငြိမ့်နေတာကအကောင်းငြိမ့်နေတာမဟုတ်ဘဲအဟုတ်ကြီးမှတ်ပြီးစိတ်ချလက်ချအနေနဲ့ဓာတ်ထည့်ပူဆိုးတဲ့အခြေအနေမျိုးလာစရာရှိတယ်လို့ကြိုသတိပေးတဲ့သဘောမျိုးလေးဖြစ်ပါလေဒီတော့ကိုသမ္မတဒေါ်နယ်ထရမ့်ကအောက်တိုဘာ9ရက်နေ့ကသူ့ရဲ့စစ်ဖက်ခေါင်းဆောင်တွေနဲ့အင်ဂျီတော်မှာတွေ့ဆုံအပြီးသတင်းတော်တွေကိုအခုလိုတွေ့ဆုံတာဟာဘာကြောင့်လဲတိလားလို့မိကေယာမှာသတင်းတော်သူကသမ္မတကဘာကိုဆိုလိုတဲ့ဆိုတာကိုရှင်းပြပါလို့မိယာကနေခုလိုပြန်ပြီးတော့မစ္စတာထရမ့်ကဖြေကြားခဲ့တာဖြစ်ပါလေခုလိုတွေ့ဆုံမှုဟာကြီးကြီးကျယ်ကျယ်တခုခုမဖြစ်မီအေးအေးဆေးဆေးရှိနေတဲ့သဘောမျိုးလေးဖြစ်နိုင်တဲ့အကြောင်းသမ္မတထရမ့်ကပြောကြားသွားတာပါ The calm before the storm ဆိုတဲ့အသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The situation may be peaceful now but I think it is only the calm before the storm
အခြေအနေကခုတော့အေးအေးဆေးဆေးပဲရှိနေပုံရပါတယ်ဒါပေမဲ့ကျွန်တော်ထင်တော့ဓာတ်ထည့်ပူဆိုးလာမယ့်အနေအထားမျိုးဖြစ်လာနိုင်တယ်လို့ဒီပင်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The situation may be peaceful now, but I think it is only the calm before the storm.
ခုစလေတင်ပြပေးမှာကတော့
To keep mum
ဖြစ်ပါတယ်။စာလုံးပေါင်းက TO2 KEEP to keep ကဖြစ်စေတာ MUM မောင်ကဒီနေရာမှာနှုတ်ခမ်းကိုစီထားပြီးအတန်ထွက်ကြည့်ရင်ဆိုတဲ့အတန်ထွက်တာကိုဆိုလာတာဖြစ်ပါတယ်။ဒါကြောင့်စကရူဖွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကိုစီထားတာဖြစ်ပါတယ်။ဒီသုံးရဲ့ ATM အဓိပ္ပာယ်ကတော့ဘာမှထုတ်မပြောတာဖြစ်ပါတယ်။ဒီတော့ the calm before the storm လို့သမ္မတ Trump ကပြောခဲ့တာနဲ့ပတ်သက်လို့စီးရရရည်ယူမှုတွေပြုလို့တော်မလားလို့အင်ဗျူရိုသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းခဲ့ရမှာပြောခွင့်ရအမျိုးသမီး Sarah Sanders ကကြိုပြီးတော့ဘာမှပြောလို့မရှိဘူးဆိုပြီးတော့နှုတ်ပိတ်နေတဲ့အကြောင်းနဲ့ပတ်သက်လို့ The New York Times သတင်းစာကြီးက White House mum over Trump's cryptic calm before the storm message ဆိုပြီးတော့ထရမ့်ကသူပဟေလိစာပြောလိုက်တာဖြစ်တဲ့ခုလိုညီတက်မှုဟာနောက်မှအကြီးအကျယ်တစ်ခုခုဖြစ်စရာရှိတယ်လို့ပြောခဲ့တာနဲ့ပတ်သက်လို့အင်ဗျူရောကနှုတ်ဆက်နေတယ်လို့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John I want you to keep mum about Mary's birthday party We want to surprise her
Johnny, မေရီရဲ့မွေးနေ့ပါတီအကြောင်းဘယ်သူမှမပြောနဲ့နော်။သူ့ကိုအံ့အားသင့်စေခြင်းလို့ပါလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John, I want you to keep mum about Mary's birthday party. We want to surprise her.
ကိုနောက်ဆုံးတင်ပြပေးမှာကတော့
A cliffhanger.
ဖြစ်ပါတယ်။စာလုံးပေါင်းက A C L I F F cliff a cliff ကတောင်ကဘာစွန်းHANGER hanger ကတွဲလောင်းဖြစ်နေတာလို့လုံကောက်ဒီပဲရပြီစကူးခွန်ရဲ့တိုက်ရိုက်ဒီပဲကတော့တောင်ကလအနားမှာတွဲလောင်းကျနေတာဖြစ်ပါတယ်တောင်ကလအစွန်းမှာတွဲလောင်းခိုးနေတယ်ဆိုရင်အောက်ကိုပြုတ်ကျရင်ဘယ်လိုဖြစ်မလဲဆိုတဲ့စိုးရိမ်ထိတ်လန့်စရာအခြေအနေဖြစ်တဲ့အတိုင်း EDM ဆိုတဲ့တော်ပိုက်ဒီပဲကတော့စိုးရိမ်ထိတ်လန့်စရာအခြေအနေတဲထိတ်ရင်ဖို့အခြေအနေကိုဆိုလိုတာဖြစ်ပါတယ်ဒီ cliffhanger ဆိုတဲ့အသုံးကို1930ခုနှစ်များကအခန်းဆက်ဝတ္ထုတွေအခန်းဆက်ရုပ်ရှင်ဇာတ်ကားတွေမှာသုံးလာကြတာတွေ့ရပြီးအတွဲလိုက်ထွက်တဲ့ဝတ္ထုရုပ်ရှင်ဇာတ်လမ်းတွေရဲ့အဆုံးမှာပရိသတ်တွေကိုဆွဲဆောင်စေဖို့တက်ထိတ်ရင်ဖို့ခန်းတဲ့အဆုံးတတ်တာကို cliffhanger ending လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဘလာတူပဲနေ့စဉ်ဘဝမှာဘယ်လိုအဖြစ်ထွက်မလဲဆိုတာကိုရင်ထိတ်ထိတ်ရင်တမမနဲ့စောင့်ကြည့်နေရတဲ့အခြေအနေမျိုးကိုcliffhanger လို့ရည်ညွှန်းသုံးလာတာဖြစ်ပါတယ်ဒီအသုံးကိုသမ္မတ Trump က the calm before the storm လို့ပြောခဲ့ပြီးဘာဖြစ်မလဲဆိုတာကို wait and see စောင့်ကြည့်ဖို့လို့သတင်းမီဒီယာကိုပြောခဲ့တာနဲ့ပတ်သက်လို့မြောက်ကိုရီးယားကိုပဲတိုက်တော်မှာလားအီရန်နဲ့ပဲဆစ်ဖြစ်တော်မှာလားဆိုပြီးလူတွေကိုတက်ထည်ရင်ဖို့စောင့်စီတဲ့အတွက်ကြောင့် CNN သတင်းဌာနကြီးက Donald Trump is treating a potential war like a reality show cliffhanger လို့ရည်ညွှန်းသုံးခဲ့တာဖြစ်ပါတယ်ဒေါ်နယ်ထရမ့်ဟာစစ်ဖြစ်မဲ့အလားအလာနဲ့ပတ်သက်လို့တီဗီအခန်းစဉ်တက်ထိတ်ရင်ဖို့ဇာလန်းလူပဲသဘောထားနေတယ်ဆိုပြီးတော့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Roe ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The election was a cliffhanger All the votes had to be counted before the winner could be declared
ဒီကောက်ပွဲကတော့တက်ထိတ်ရင်ဖို့ပါပဲမဲတွေအလုံးရေတွေ့ပြည့်စုံမှပဲဘယ်သူနိုင်နေဆိုတာကိုကြင်ညာနိုင်တော့တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The election was a cliffhanger All the votes had to be counted before the winner could be declared
ဒီသတင်းပါ English American Sanskrit မှာကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
The calm before the storm To keep mum A cliffhanger.
ဒီဖြစ်ကြပါလေ။နောက်သတင်းပါကုလိုချီညိုမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးတဲ့ American Style English သင်ခန်းစာကိုနားဆင်ကြကြရတာပါရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မိနစ်6နာရီခွဲပါပြီ VOA American အတန်ရတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းတိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာဖြစ်ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးညီညွတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေစတဲ့ပြည်တွင်းပြည်ပလှုပ်ရှားမှုတွေကနေငြိမ်းချမ်းရေးနဲ့မတူကွဲပြားမှုတွေကိုတိခတ်နိုင်မှုအတွက်ဘယ်လောက်ထိတွန်းအားပေးနိုင်မလဲဆိုတာကိုကိုအောင်လင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်တော်ရရှင်များရှင်ဒီနေ့မနေ့ကမှာတော့ကျမတို့ VOA အတန်းနှင့်ဌာနတစ်ခုလုံးရဲ့ကွန်ပျူတာစနစ်တွေကိုပြုပြင်မွန်မှန်နေတာကြောင့်ကျမတို့အသုံးပြုနေတဲ့အတန်းဖိုင်တွေထုတ်လွှင့်ပေးတာမှာအခက်အခဲတချို့ရှိနေပါတယ်။အခုကျမတို့ကြံပြီးတော့စူးစမ်းပြီးတော့ကိုအောင်လွင်ဦးရဲ့တိုက်ရိုက်လေးလိုင်းကိုထုတ်လွှင့်ပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာတော့ဒီဘာသာပေါင်းစုံတောင်းပွဲနဲ့တင်းမြတ်ရေးအလားအလာတွေကိုဆွေးနွေးကြပါတယ်။အခုဆိုရင်ဒီငင်းငယ်ညီညွတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေလှုပ်ရှားမှုတွေပြည်တွင်းပြည်ပမှာတွေ့နေရပါတယ်ဆိုတော့ဒီလိုလှုပ်ရှားမှုတွေကနေပြီးတော့ငင်းချင်းနဲ့မတူကွဲပြားမှုတွေကိုသိခံနိုင်မှုတွေအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားပါတယ်ဒီဆွေးနွေးပွဲအတွက်ဖိတ်ကြားထားတဲ့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းမှာရောက်ရှိနေပြီဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဖြစ်တဲ့ဒီရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဦးပေသန်နောက်88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရကိုမြာရေးတို့ရဲ့ရေးဦးရသဘောထားတွေကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဘာသာပေါင်းစုံစုပေါင်းပြီးတော့စုတောင်းတာမျိုးတွေစုဝေးကြတာတွေအခုဆိုရင်ပြည်ပမှာလည်းဟိုချီတဲ့လမ်းလျှောက်တာမျိုးစုဝေးကြတာမျိုးဒီစုတောင်းကြတာမျိုးစသဖြင့်ပေါ့လေဒီပြည်ဝင်ပြည်ပကလှုပ်ရှားမှုတွေကဒီလက်ရှိတန်းပြည်ပရင်ဆိုင်နေရတဲ့အခြေအတဲမှာဘလောက်တိုင်းတာတိထောက်ကူဖြစ်နိုင်မယ်လို့ယူဆတယ်လဲဆရာဦးပေသန်းရဲ့သဘောထားအရင်ဆုံးဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီခုနကလို့ပေါ့နော်ဘာသာပေါ့စုတောင်းပွဲတို့အတူရှင်တွေနေထိုင်ရေးတို့အဲ့လိုမျိုးအင်္ဂါတော်ဆိုတာဒီပွဲတွေလုပ်ကြပေါ့ရာပြည်ရင်ပြည်ပမှာလုပ်ကြတယ်ပေါ့အဲဒါကတော့ဟိုကိုယ့်ရဲ့ဖြစ်ဖြစ်ရင်းနဲ့ဆန္ဒကိုပေါ်ပြရတော့ရောက်ပါတယ်အဲဒါမဲ့အဲ့လိုနိုင်ငံတော်ကအမြင်ကောင်းအောင်ဆိုရက်ဒီနေ့နော်ပေါ်ချိုးတဘောမျိုးလုတ်နေတယ်အဲ့လိုအကျိုးဆောင်တာအထင်တော့ဟိုမရှိတော့ပါတယ်တကယ်နေစင်တကယ်ဒီဒီမှာဖြစ်ပေါ်နေတဲ့အခက်အခဲတွေကိုဖြစ်ချင်းဆောင်ရွက်နိုင်မှာတော့လည်းအကျိုးတောင်ရှိပါလိမ့်မယ်အဲဒီလိုပုံစံမျိုးနဲ့ကတော့ကျွန်တော်တို့ဟိုလူရင်းတောင်မှနည်းနည်းလဲသွားတယ်လို့ကျွန်တော်ပြောနိုင်တယ်ဒါဆိုဒီနေ့ကျွန်တော်နိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကနော်ဘာသာမတူလို့ရန်လူမုန်းတီးလို့အဲ့လိုမျိုးဖြစ်နေတာမဟုတ်ပါဘူး။အဲ့လိုဆိုရင်ကျွန်တော်တို့ကဒီမှာကျွန်တော်နိုင်ငံသားအများကြီးရှိပါတယ်။ခရစ်ယာန်လည်းရှိတယ်၊မွတ်စလင်ရှိတယ်၊ဟိန္ဒူလည်းရှိတယ်ပေါ့ဗျာ။အဲ့လိုဘာသာမတူလို့ကျွန်တော်တို့ဖြစ်နေတာမဟုတ်ဘူး။အဲ့တော့လမ်းကြောင်းလွဲသွားတယ်လို့ကျွန်တော်ပြောရှိပါတယ်။အဓိကတော့ကျွန်တော်တို့ဒီအစ္စလာမ်ဘာသာဝင်အများစုနေထိုင်တာမောင်းတော့မှအခြေခံပြီးအကြမ်းဖက်မှုပြတ်မှာဟုတ်တဲ့လဲနဲ့အဲ့လိုဘာသာဖက်ကိုဆွဲပြီးတော့ကျွန်တော်တို့လုတ်သွားမယ်ဆိုရင်တော့လမ်းကြောင်းလွဲသွားတယ်ဒါကျွန်တော်လူရင်းမရောက်ဘူးပြီးတော့အဲ့လိုစုတောင်းယုံနဲ့လည်းမြေပြင်မှာပြဿနာတွေကိုမဖြေရှင်းနိုင်လဲမပြီးဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုမြာရေးရဲ့သဘောထားကိုခင်ဗျာကိုမြာရေးအခုလှုပ်ရှားမှုတွေကကျွန်တော်တို့ဒီလိုတင်းမြတ်ရေးအတွက်ကိုဘယ်လောက်တိုင်းတာထိအထောက်အကူဖြစ်နိုင်တယ်လို့ယူဆလဲ
ခုနဒီကျွန်တော်တို့ဒီဆောင်းမြတ်တန်းဆွေးနွေးသွားတယ်လို့ပဲလေတချို့ပိုင်းတွေကဒါဘာသာရေးပြဿနာလို့ကျွန်တော်လည်းမယူဆပါဘူးဒါကျွန်တော်မြင်တာလေရခိုင်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စဆိုတာတော့ဒါကဟိုကျွန်တော်ပြောမယ်ဆိုလို့ရှိရင်ဘာသာရေးပြဿနာဆိုပြီးလုံးတုတ်လိုက်တဲ့အခြေအနေတရက်ပေါ်မှာအားလုံးရဲ့အမြင်တာမန်လူတွေရဲ့အမြင်မှာဘာသာရေးဆက်ဆံပုံလည်းဖြစ်သွားတာဖြစ်တယ်တကယ်တမ်းကျတာဘာသာရေးပြဿနာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့ဒါကိုဘာသာရေးပုံစံမျိုးဖြည့်ရှင်းတယ်ဆိုတော့ဒီမှန်လမ်းမှတခုတော့မဟုတ်ဘူးတိုးတော်လည်းပဲကျွန်တော်မြင်တာကတော့ဒီလူမျိုးပေါ်ကတယောက်နဲ့တယောက်တကယ်ဒီမှမှာရောတနိုင်ငံလုံးမှာရောအခု online လူမှုကွန်ရက်ဆက်မျက်နှာတွေမှာရောကျွန်တော်လူမှုကွန်ရက်ဆက်မျက်နှာကြည့်ပြောရတာဒါကြီးမြန်မာနိုင်ငံမှာရှိတဲ့လူရဲ့လူရဲ့အားလုံးတူတူပြားများဟာကျွန်တော်ထင်ပါတယ်ရာခိုင်လို့90ရာခိုင်လို့အထက်ဟာလူမှုကွန်ရက်ဆက်မျက်နှာကိုသုံးနေကြတာဗျ။အဲလူမှုကွန်ရက်ဆက်မျက်နှာရဲ့တက်ရောက်မှုအကျိုးကကြီးပါတယ်။လူမှုကွန်ရက်ဆက်မျက်နှာမှာဘာသာရေးရတင်းဆောင်နေတဲ့အမြင်တွေကတစ်ဖက်လုံးမှာရှိနေတယ်လို့ကျွန်တော်အဲ့တိုင်မြင်ပါတယ်။အဲ့ဒီတက်တော့ချင်းကတ်တဲ့ခါမှာတော်တော်များများဟာဘာသာရေးအခြေခံနဲ့ဒီတက်တော့ချင်းကတ်တဲ့ခါကျတော့အားလုံးကလမ်းနေလွဲကုန်တယ်။ဒီပေါ်မှာတော့ဒီလိုဘာသာပေါင်းစုံစုတောင်းပွဲဆိုတာ တစုံတရာအကျိုးသက်ရောက်မှုရှိပါလေ။အဲ့ဒါတော့ကျွန်တော်မြင်တာအားလုံးကိုပြည်လျောက်ဖြည့်ရှင်းမှုဟိုဖြည့်ရှင်းရင်းမဖြည့်ရှင်းရင်းဆိုတာတဲ့ကျွန်တော်မြင်တာကတော့တစုံတရာအားဖြင့်တစ်ဖက်နဲ့တစ်ဖက်နားလည်မှုတွေလွဲမှားမှုတွေအမြင်တွေလွဲမှားမှုတွေအငင်းငင်းညံ့နေလူချင်းနဲ့ဆန္ဒတွေနဲ့အားလုံးကဝိုင်းပြီးတော့ဖော်ထုတ်တဲ့အခြေအနေမျိုးကိုဖန်တီးပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်။တိုးတော်လည်းဒီတစ်ခက်နဲ့မရပါဘူး။အထူးကြတော့နိုင်ငံရေးအစိုးရနိုင်ငံတော်အစိုးရကနေယူဆောင်ပြီးတော့မှတရားဥပဒေရတရားဥပဒေရအားလုံးကိုပြတ်မြတ်တတ်တာဖန်မှန်ကန်ကန်စီရင်တဲ့အခြေအနေတရားရအောင်တော့လုပ်ဖို့လိုပါလေ။ရာဇဝတ်မှုကိုရာဇဝတ်မှုပုံစံလိုမြင်ပြီးချိန်ချတတ်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒါပိုတိကကြမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ဟိုဆောဆောဆရာဦးပေတန်ပြောတာကိုလည်းကျွန်တော်သဘောပေါက်ပါတယ်။ဟိုအခုကတော့ဟိုအခုပေါ့လေထန်းသိချွေခိုင်ကျင်းနေခိုင်လို့လည်းဆိုရမလို့ထင်ပါတယ်။အခုဒီရခိုင်ကိစ္စနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဒီရွှေကုံဖျားချင်းမှာဟိုဒီအစ္စလမ်ဘာသာဝင်ဒီငုံဦးပင်နဲ့ဆက်ဆက်ပြီးတော့နောက်ဆက်တွဲဒီလိုစုတောင်းပွဲတွေလုပ်တယ်ဆိုတော့တခုစဉ်းစားနိုင်တာတော့ပေါ့လေ။ဒီလိုဟိုနောက်ဆက်တွဲဒီရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့ဒီဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ကိစ္စမျိုးတွေနောက်ထပ်ရေးရိုက်မလာကျိုတင်ဟန်တာရဲ့အနေနဲ့ဒီလိုစူတောင်းပွဲတွေကိုရည်ရွယ်ပြီးကျင်းပရတယ်ဟိုဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတော့ဒီလိုကျင်းပခြင်းအဖြစ်ပေါ့လေဟိုဆရာဦးပေသန်းကတော့တိတ်ပြီးတော့ဟိုဒီလောက်ကြီးဟိုတက်ရောက်မယ်လို့ယူဆထားဖို့မရပါဘူးဒါပေမဲ့တခုရှိတာကဒီလိုဟိုဩဇာအညောင်းနဲ့ဒီဘာသာရေးခေါင်းဆောင်တွေလိုပုံကမျိုးတွေကတိုက်တွန်းမှုတွေရာရောတစုံတရာဒီလိုတင့်မြတ်ရေးရခိုင်ကိစ္စပဲဖြစ်ဖြစ်ပေါ့လေကျန်တဲ့လူအတိုင်းအတိုင်းမှာဖြစ်ဖြစ်တစုံတရာအကျိုးရှိနိုင်တဲ့အလားအလာမျိုးတွေရောမရှိနိုင်ဘူးလို့ဆရာ
အဲကျွန်တော်အနေနဲ့တော့ဗျာဟိုဘာသာပေါင်းစုံစုပေါင်းနေတဲ့ပုံစံမျိုးပေါ့နော်။ဟောဒါကအမှားအချင်းဒီမှာကျွန်တော်တို့တစ်ခါဒီမှာဖြစ်နေတဲ့ပြဿနာကအခြေခံပြီးတော့စင်ပွားစင်ပွားအဲ့ဒီပြည်မတ်တွေကိုကူးဆက်သွားတဲ့ပြဿနာမျိုးပေါ့။အဲအဲ့ဒီမှာပဲကျွန်တော်တို့ဟိုသွားပြီးတော့ဖြေရှင်းနေရတဲ့အတိုင်းအတာမျိုးဖြစ်နေတယ်။အဲတကယ်ဖြစ်နေတာကကျွန်တော်တို့ဒီမောင်းတော့ဒေတာမှာဖြစ်နေတာပါ။အဲတော့အဲ့လိုလုပ်လို့ရှင်အားချင်းအဲကျွန်တော်ကပြောလိုတာကနော်ဒီနှစ်ဖက်နင်းချမ်းသွားမယ်ဆိုတဲ့ဆန္ဒမျိုးဟိုဟာလာအလူရအကုန်လုံးဟိုဘာသာရေးကိုအရှိမခံပြီးတော့ရှေးခံပြီးတော့ဟိုတိတ်မင်းများများဖြစ်လာမယ်ဆိုတဲ့ပုံစံမျိုးဟိုအဲ့လိုမျိုးကိုကျွန်တော်ကတိတ်ပြီးတော့ဟိုမဖြစ်ရောက်နိုင်ဘူးလို့ပြောတာပါဘာလို့လဲဆိုတော့တခါတခါကျွန်တော်တို့ဖက်မှာကံစားချက်တွေရှိရကြအဲဘုရားကသာဘုန်းကြီးနဲ့မော်ရီရှာကြီးတန်းနဲ့ဆိုင်ပြီးတော့တမင်းစားတာတို့နော်ဟိုဆူတောင်းနေတာတို့အဲ့လိုမျိုးတောင်မှဒီဘက်ကဟိုသူ့ဘာသာရေးရပေါ့နော်ကျွန်တော်တို့ကျင့်ဝတ်ကြီးအဲ့လည်းနာမည်ချိကန်လို့ရှိရောအဲ့ဒီဘက်ကလည်းအဲ့လိုမြင်ပါပဲဒီဘက်ကလည်းအဲ့လိုမြင်ကြတော့ဟိုတခါတခါပို့ပြီးတော့မှဟိုအမြင်ကမချင်းဘူးလို့ဖြစ်သွားတာပေါ့ဒါကျွန်တော်ကအဲ့ဒါကြီးတော့ရေဘူးရအချင်းခဏလို့ဟောနော်အပြသဘောမျိုးနဲ့လုပ်နေတယ်အဲ့ဒါဟာပို့ပြီးမချိအောင်လည်းချိအောင်နိုင်နေဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်ကိုလာပါဒီမှာပါရင်ဖြစ်နေတယ်ချိပါပြီးတော့တစ်ဆက်တိုင်းဝိုင်းရဲ့ခံစားချက်တွေစိုးရင်ပူပါမှုတွေဒီမှာလာပြီးတော့အဖြေရှာပါအဲ့အဲ့ဘာသာရေးဆရာကြီးတလောကလာရလာပြီးတော့ဟိုရေသေးတော်မှာပေါ့နော်ဟိုကျွန်တော်တို့အကျံဖက်ခံရတဲ့ဒုက္ခတွေကိုရှင်းလာပြီးတော့အဲ့လိုစုတောင်းပွဲတွေလုပ်ဖို့ဟိုဘာသာစုံချစ်ကြည်ရေးပေါ့နော်အသူရှင်တွဲနေတိုင်းတွေလုပ်ဖို့အဲ့လိုသွားပြောတော့ဟိုကတော့ကိုစိတ်မကောင်းဖြစ်ရတာပေါ့နော်ပြန်ပြီးတော့တုံ့ပြန်မှုတွေလည်းရှိတယ်ဆိုတော့အကျံဖက်သမားတွေကဒီမှာရှင်းမနေဘူးပြဒီမှာဒုက္ခတွေလည်းရှိနေအကျံဖက်တဲ့နေရာမှာသွားပြီးတော့အဲ့ဒီအရာကိုတွေးရမှာအကျံဖက်တဲ့နေရာမှာပေါ့အကျံဖက်မှုပေါက်ပွားရနေရာမှာအဲ့ဒါကိုလိုရမှာတရားဟောရမှာဟုတ်လားဒီနှစ်ဖက်ကိုအကျံမဖက်ဘူးအထူးသဖြင့်ပေါ့နော်ဒီအကျံဖက်အဖွဲ့အစည်းတွေကစတင်ပြီးတော့အကျံဖက်တာမှုလို့အဲ့ဒီဖက်ကိုပို့ပြီးတော့ပြောတင်တယ်အဲ့ဒီမှာတွားပြီးတော့ပို့ဆူတောင်းတင်တယ်လို့ကျွန်တော်ထင်တယ်အခုကတော့ပြည်မမှာတွားပြီးတော့လုပ်နေတဲ့အခါမှာဒီမှာတကယ်ဖြည့်ရှင်းရမယ့်ပြဿနာတွေအများနဲ့မှေးမိသွားကြတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကတော့အဲ့ဒါကိုသိပြီးတော့လက်မခံချင်ဘူးလားဒါအစိုးရကသူ့ပုံရိပ်ကောင်းအောင်နော်နိုင်ငံတကာမှာသူ့ပုံရိပ်ကောင်းအောင်သူတို့ဘာတွေလုပ်နေလဲဆိုတော့အဲ့လိုဆိုရှယ်သဘောမျိုးနဲ့ပြဖို့လုပ်နေတဲ့တက်တက်လို့ကျွန်တော်ကတော့ယူဆတယ်နော
်ဟုတ်ကဲ့ကျေးဇူးပါကိုမြန်ရေးကိုလည်းမေးချင်ပါတယ်ကောင်းတဲ့ဒီရွေချင်းနဲ့လောက်တာဆိုပေမဲ့လည်းပေါ့လေဟိုအ ਨੇ ဆုံးဟိုရုပ်ပိုင်းဆိုင်ရာအဖြစ်ဒီမျိုးလဲမှာကားသွားလာပိတ်တာမျိုးနောက်တွားရေးလာရေးမှာခွဲခြားခွဲခြားစီစဉ်နေဆိုတဲ့အတန်မျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီတင်းမြအောင်လောက်ပါရဲဆိုမှပေါ့လေဒီအချင်းချင်းဟိုရံဖြစ်နေရတယ်ဆိုပြီးလူမှုကွန်ရက်ပေါ့တေယောမှာပြောတဲ့ဆိုတဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလှုပ်ရှားမှုကတကယ်မှန်းကျင်တဲ့နှမ်းတွဲနေရောတကယ်ရောဟိုကိုက်ရလားကိုမြန်ရေး
မမဟုတ်ကြအဲ့အဲ့ဒီဒီဖတ်ချက်ပေးမှုမျိုးကတော့ကျွန်တော်လက်မခံဘူးကြ။ဘာလို့ဆိုတော့ဟိုဟုတ်တယ်လုပ်ငန်းစီမံခန့်ခွဲမှုအားနည်းခြင်းကြောင့်မလို့လူထဲမှာကားတွေပိတ်တယ်ဆိုတော့ဟုတ်ပါလေ။အဲသို့တော်လည်းပဲခုနပြောလိုမျိုးပေါ့ဒီခွဲကြဆိုတာအစ်စ်တစ်ခုပေါ်မှာတစ်ချေတစ်ချေနီးစပ်သွားအောင်လုပ်ရတဲ့အခြေအနေပေါ်မှာအဆူရအနေနဲ့လုပ်တယ်လို့ကျွန်တော်မြင်နေကြ။နောက်တစ်ခုကဒီစ ကျွန်တော်တို့ဒီဟိုဆောင်းမြတ်တန်းဆွေးနွေးသွားတယ်လို့ပဲလေအဲ့တချို့ပိုင်းကျွန်တော်ဒီဆလူရာကဗျာဒီနိုင်ငံတော်မှာတရားဥပဒေစိုးမိုးကြီးကိုအထူးရကဓမ္မတိဆောင်းပေးရမယ်လို့ကျွန်တော်မြင်တယ်ဓမ္မတိကတော့အဲ့လိုကွန်မန်ဒီနှစ်ခုပဲဖြစ်ဖြစ်တော့ဂျီရှိနေတဲ့ဘာသာပေါင်းတို့တိုက်ကြည့်မှာအတူတူကအင်းရဲ့ချစ်ချစ်ကင်ရှင်းတွဲနေထိုင်တယ်ဆိုရင်အချက်တွေကိုပေါ်လွှင့်အောင် ညင်းတော်ကျွန်တော်လှုပ်လာမယ်လို့ကျွန်တော်မြင်တယ်ပို့ပြီးပို့ပြီးချစ်လာအောင်လုပ်ရမယ်ညင်းတယ်ဘာဖြစ်လို့ဆိုတော့လက်ရှိအခြေအနေကရခိုင်ပြည်သနာကိုအခြေပြုပြီးတော့မှဘာသာတရားတွေအချင်းချင်းကြားမှာဝေးသွားတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ထားတယ်သုံးသပ်ထားတဲ့အတွက်ကြောင့်မို့ဒီပွဲဟာလေလိုအပ်တယ်တို့တော့ဒီပွဲလှုပ်ရုံမျှလောက်နေတော့ဒီပြဿနာတစ်ခုမပြီးသွားဘူးအဲ့တော့ဆိုလိုတာကအခု ဒီလိုအားနဲ့ကြက်တွေချုံရက်တွေရောရှိကြမှာပဲဒီအားနဲ့ကြက်ချုံရက်ကိုကြည့်ပြီးမှအားလုံးဟာမှန်းကျက်တဲ့နှံတွေမကြိုက်ဘူးဆိုတဲ့ယူဆချက်ကတော့မမှန်ဘူးဗျမှားတယ်ဗျဒီလိုလည်းလိုအပ်ပါတယ်ကျွန်တော်ကလည်းလုပ်တဲ့လုပ်ပါမယ်ဘာဖြစ်လို့လဲဆိုတော့အစိုးရလုံးမှာမဟုတ်ပါဘူးအင်တာဖိတ်တွေဆိုတာဗျာတောင်းလျှောက်ရှိနေတာပါဗျာ
2019ခုနှစ်တည်းကစပြီးတော့ရှိလာတာအများကြီးပါဒါတွေကဘာကြောင့်လဲလို့အဲ့လိုလုပ်နေရတာဖြစ်ပါတယ်โอเคခင်ဗျာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီစူးနေဝဲအတွက်ကိုပါဝင်စူးနေကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုဒီချိုလဲကူလေးလိုင်းမှာရှိနေပါတယ်
ဥကျော်မြင့်ဖြစ်ပါတယ်ပဲခူးတိုင်းပဲနယ်ကောင်းပါဥကျော်မြင့်သဘောထားကိုလည်းလူရင်းတို့ရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းတာတော့ဒီဘာသာပေါင်းစုံဖြစ်ကြည့်စုတောင်းပွဲတွေဟာအင်တာနက်လိုအပ်တဲ့အခမ်းအနားတွေဖြစ်ပါတယ်ဒီခမ်းအနားတွေကိုဘဟုအဆင့်တိုင်းအဆင့်ခရိုင်အဆင့်မြို့နယ်အဆင့်စသဖြင့်ကြီးရွာထီအောင်ကျွန်တော်တို့အဆင့်နဲ့လုပ်ပေးမ
စ်စစ်ရင်းနှီးမှုနဲ့ဓမ္မဆက်နဲ့ကြိုးပမ်းနဲ့ကြိုးပမ်းမှုတွေရှိသလိုကျွန်တော်တို့ဒီလိုဘာသာရေးလူမျိုးရေးကိုအခြေခံပြီးတော့မှပြဿနာဖြစ်စေမဲ့ကိစ္စမျိုးတွေဆောင်ရွက်လာတဲ့ကိစ္စမျိုးတွေလည်းနေရာနှံ့ပြားမှာရှိပါတယ်ဒီလိုကိစ္စမျိုးတွေမှာကြတော့လေနိုင်ငံတော်အစိုးရဘက်ကနေပြီးတော့ဓမ္မဆက်နဲ့အာဏာဆက်နဲ့ပေါ့နော်ဟာလားအာဏာဆက်နဲ့ကျွန်တော်ထိရောက်ရေးယူဖို့လိုအပ်ပါတယ်ကျွန်တော်တို့မြင်တဲ့အပိုင်းမှာဒီဆယ်စုနှစ်တစ်ခုအတွင်းမှာဖြစ်ပေါ်ခဲ့တဲ့ဒီလူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်အောင်ကြိုးနာတွေလှုံ့ဆော်တာတွေပြဿနာရှာတာတွေအားလုံးကိုနိုင်ငံတော်အစိုးရဘက်ကနေပြီးတော့မှထိရောက်ရေးယူမှုတွေဟာအားနည်းတာတွေ့ရပါတယ်။ဒါကြောင့်မလို့နိုင်ငံတော်အတွင်းမှာအမှန်တကယ်ပဲဘာသာဝင်တွေအားလုံးနိုင်ငံသားတွေအားလုံးချစ်ချစ်ခင်ခင်ရင်းနှီးစည်းစည်းလုံးလုံးနဲ့နိုင်ငံတော်ဖော်မျိုးတွေ့တဲ့ယူအထူးအာရုံစိုက်ပြီးတော့ကြိုးပမ်းနိုင်ဖို့ဆိုတာကျွန်တော်တို့နိုင်ငံသားတွေအားလုံးစည်းလုံးညီညွတ်မှုအတွက်အရေးကြီးပါတယ်။ဒါကြောင့်နိုင်ငံတော်အစိုးရကလည်းထိထိရောက်ရောက်ဒီတိုင်းပြည်ပြည်မဲ့ကိစ္စ၊စုဖို့တဲ့ကိစ္စတွေကိုအနှစက်နဲ့ထိထိရောက်ယူပြီးမှဆိုရင်ကျွန်တော်တို့နှစ်ဖက်ညှက်ပြီးကြိုးစားမှဆိုရင်ကျွန်တော်တို့တိုင်းပြည်ဟာစည်းစည်းလုံးလုံးချစ်ချစ်ခင်ခင်နဲ့အချိန်တို့အတွင်းမှာဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်စည်းကိုရောက်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။ဟုတ်ပါပြီ။ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တစ်ဦးကတော့ဒီရခိုင်ပြည်နယ်ရန်ပြဲမြို့နယ်ဦးစောလွင်မှာဦးစောလွင်ရဲ့သဘောထားကိုလည်းလူရင်းတူရှင်းပြောနိုင်ပါတယ်ခင်ဗျာ
။ညီညာရေးဆိုတာဆူတောင်းပွဲလုံးရုံနဲ့မှာပြည်သူညောက်ပဲသိပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့လူတူဦးကြီးစီမှာခံယူချက်တစ်ခုစီရှိရပါတယ်။နိုင်ငံရေးလုပ်တဲ့လူမှာကနိုင်ငံရေးနဲ့သံကြားကြီးဘာသာရေးကိုမိုင်းလုံးထုတ်ပြီးတို့တို့အနိုင်ရအောင်တို့ရှေ့လက်စိုးမွှန်းနိုင်အောင်လုပ်တာ။ဟာဟာနိုင်ငံတော်ကမကောင်းပါဘူး။ဒါနဲ့တခုလို့ရှိတယ်လက်တွေ့လို့ရမယ်ငင်းချမ်းစေခြင်းငင်းချမ်းစေခြင်းနဲ့နည်းနဲ့တို့ဖို့တို့ချင်းကတို့ဖို့တို့လမ်းညွန်ပေးဆုံးမပေးသွန်သင်ပေးရမယ်ဗုဒ္ဓဘာသာမှာလည်းဗုဒ္ဓဘာသာကိုသွန်သင်ပေးအစ္စလာမ်မှာလည်းအစ္စလာမ်ကိုသွန်သင်ပေးခရစ်ယာန်မှာလည်းခရစ်ယာန်ကိုသွန်သင်ပေးဟိန္ဒူမှာလည်းဟိန္ဒူကိုသွန်သင်ဆုံးမပေးရုံနဲ့အစိုးရကိုလည်းအစိုးရရောက်ဟိုငင်းချအောင်လမ်းညွန်ပေးချင်းကပေးရုံမှညနေပေးဆင်ကျင်နိုင်ပါလိမ့်ဒါနဲ့တို့ဖို့တို့ဘဝရနေပြီးတော့ဆူတောင်းနေုံညနေပါလေဟိုကောင်းကျင်ကိုရေပက်တယ်လို့ဒီရဟမိမိကိုအကြမှာပဲမထိရောက်နိုင်ပါဘူးလိုချင်ရင်ငင်းချင်ရင်လိုချင်ရင်ဆွေးနွေးပါတိုင်းနေပါမကောင်းတာကိုမကောင်းဘူးလို့ပြောရင်ဝေဖန်ရင်လက်ခံလိုက်ပါအဲ့ဒါကိုကောင်းတယ်လို့ပြောရင်ဝေဖန်ရင်လက်ခံလိုက်ပါမကောင်းတာကမှမကောင်းတဲ့ဘက်ကိုဆွေးပြီးတော့ပေါ်လိုချင်ဒီကစုမနိုင်အောင်ယတနာပေါင်းကိုချုပ်ထွေးလောက်အောင်လုပ်ရင်လို့ဆုပင်မဲ့လေဆုတောင်းပင်မဲ့လေမပြင်းလည်နိုင်ဘူးနောက်ထပ်ဝတ်ပြုံရောင်နဲ့လည်းမပြေလည်နိုင်ဘူး။ဘုရားပေါ်မှာ၊ချက်ကြောင်းပေါ်မှာ၊အဲလိုဟိုပလီပေါ်မှာလေးပြီးတော့တခါတည်းခုနှစ်ပတ်လုံးမစားမတော့ပဲဆူတောင်းရုံဆူတောင်းရုံနဲ့လုံးဝမပြေလည်နိုင်ပါဘူး။ဆွေးနွေးရုံ၊တိုင်ပင်ရုံ၊အခြေချရုံဒီလမ်းဒီကိန်းတွေလျှောက်လန်းလို့အဆင်ပြေပါလိမ့်မယ်လို့ပြောအကြရယ်ဆွေးနွေးလိုရတယ်ခင်ဗျာ
။ โอเคเจตสุบาอู้ซ้อมเลยครับเนี่ยส่วนนี้เนี่ยเราดี Facebook ดิอีเมลดิเนี่ยโหเสร็จไปแล้วแมชชั่นดิไปทาได้แล้วใช่ป่ะแชร์ปองเจตสุพี่ฝากไปบ้างครับ
โอเคป่ะตอนแรกซูไนอูก็รอบาดาบ้างส่งฉิကြည့်ညီညွတ်ဖို့တဲ့မိမိအိမ်အတွင်းကမိသားစုအားလုံးကိုစိတ်တူကိုယ်တူဖြစ်အောင်အရင်ညှိကြပါလို့စကားလက်ဆောင်ပါပြီးတော့ပြောခြင်းပါတယ်ဗျာဆိုပြီးရေးထားပါတယ်နောက်တူကတော့စိုင်းထွန်းထွန်းဖြစ်ပါတယ်ကောင်းပါတယ်တဲ့ပြန်လဲတင်ပြဖို့အတော်ကြိုးစားယူရပါမယ်နောက်ထပ်သောရရှင်လန်းစားဆိုသူကတော့ဘာသာရေးအဖွဲ့အစည်းများလှုပ်ဆောင်ချက်တွေကိုအားပေးပါတယ်ဘာသာသာသနာဆိုတာလူသားအားလုံးအတွက်ပါလူမျိုးစုတစ်စုအတွက်ပြောသောဘာသာသာသနာဆိုတာဟာအချိန်တန်ရင်ပျောက်ကွယ်သွားမှာကိုအမြဲတမ်းသိထားရပါမယ်လေလူသားအလုံးငြိမ်းချမ်းပါစေကိုဘာသာသာသနာကိုနောက်ဆုံးအသက်ထွက်တဲ့အချိန်ထိထိမ့်သိမ်းနိုင်ကြပါစေဆိုပြီးရေးထားပါတယ်နောက်ထပ်သောရရှင်ဆောလဝီဆိုသူကတော့ဘယ်ဘာသာမဆိုတဲ့ဆုတောင်းတဲ့အခါမှာယုံကြည်မှုအပြည့်နဲ့ဆုတောင်းကြဖို့ပဲတိုက်တွန်းပြရစီဗျာဆိုပြီးရေးသားထားပါတယ်ရှင်
โอเคเจซูบาสรุปကျွန်တော်ဒီဆရာဦးပေတန်းကိုတခုမေးချင်ပါတယ်ဟိုတခုရှိတာပေါ့လေအခုလိုလူပေါင်းထောင်နဲ့တောင်းနဲ့ချီပြီးတော့ဒီလှူရှားမှုတွေကြောင့်ဥမာဟိုရက်ကဒီရွှေကုန်းဖျားမှာဖြစ်ခဲ့တဲ့ကိစ္စမျိုးတွေဒီအစိုးရတဲ့သဘောထားရှိတဲ့သူတွေအနေနဲ့ဒီလိုလှူရှားမှုတွေကြောင့်လည်းလက်တွန်သွားတာမျိုးတွေလို့ဒီလူမှုအတိုင်းဝိုင်းချမှာရောအကျိုးရှိတဲ့ရလဒ်မျိုးတွေတွန်းရည်တစုံတရာဖြစ်လာနိုင်မယ်လို့ရောဆရာအနေနဲ့မြည်ဆမိဘူးလားခင်ဗျာ
အချိန်ကုန်ပါလေညာဒါလေးလှုပ်နေရတော့ကျွန်တော်ကတော့ဟိုအကျိုးတရားမှုအားနည်းတယ်လို့ကျွန်တော်ကပြောပြီးတယ်။အဲဘာလို့လဲဆိုတော့ဒါကတကယ်ဖြစ်နေတဲ့နေဒီမှာအခြေအနေကိုလာပြီးတော့လေ့လာရမှာဘာလို့ဖြစ်နေလဲဘယ်လိုဖြစ်ရှိရမလဲအဲ့ဒါကလက်တွေ့ကြပါတယ်။အဲ့လိုခုနကလိုတော်မတရားမှုတွေဖြစ်နေမှုတွေနော်လူခွေးချိုးမောမှုတွေရှိနေတယ်ပဲအဲ့ဒါဥရင်းနဲ့အရေးယူရပါတယ်ဒီလိုဆူတောင်းပေးမှအဲ့ဒါကနောက်ဆုံးသွားမှာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဘာသာတိုင်းပုဂ္ဂိုလ်ခံကြတာယဉ်ကျေးတဲ့လူမျိုးယဉ်ကျေးတဲ့ဘာသာလို့ခံကြရင်ဒီလိုကြပြီးပါတယ်။အဲတော့ဒီလိုဘာသာရေးကိုအခြေခံဖြစ်တယ်ဆိုတဲ့ပုံစံမျိုးဟိုသူတွေကမြင်ပြီးတော့အဲ့လိုဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဟိုဒီတက်နာဖြစ်ချင်းမှာပြင်းပြင်းသွားပြီးတော့အဲ့ဒီကိစ္စကိုပဲဈောင်းပေးပြီးတော့ဖြစ်လာမယ်ဆိုရင်ပို့ပြီးတော့ဖြစ်ချင်းကဆက်သွားလိမ့်မယ်လို့ကျွန်တော်ဆိုရင်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ဒီမှာဖြစ်နေတဲ့ဟာကိုပဲပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကျွန်တော်နိုင်ငံမှာလူမျိုးရေးဘာသာရေးအရိပကဖြစ်နေမှာမဟုတ်ဘူးတခါမှလည်းမဖြစ်ခဲ့ဘူးအဲ့ဒါဟိုကျွန်တော်တို့ဒီမောင်းတော့ပြေးကြတာစပြီးတော့ဒီအကြမ်းဖက်မှုကစပြီးတော့ဒီပြဿနာတွေကတနိုင်ငံလုံးမှာအဲ့လိုဘာသာရေးမျိုးရေးအပြင်ပုံစံမျိုးနဲ့အဲသူတွေကချစ်သွားတယ်သူဖြစ်နေတယ်မဲ့တကယ်ရေးပြင်အခြေအနေကတော့အဲ့လိုမဟုတ်ဘူးကျွန်တော်တို့ဟိုဒီနိုင်ငံသားမဟုတ်တဲ့သူတွေကကျွန်တော်တို့ဒေသမှာလာပြီးတော့အကြမ်းဖက်တဲ့အတွက်နော်ဒီအာဆာအဖွဲ့ပါဝင်ပေါ့နော်အဲ့လိုဂျင်ဂရီအကြမ်းဖက်သမားတွေအစွမ်းရောက်သမားတွေရဲ့လက်ချက်နဲ့အဲ့ဒီမိဘကမြန်မာပြည်ထဲကူးဆက်သွားတာဖြစ်ပါတယ်။ဒါကြောင့်အခြေခံကြရတဲ့မိစတင်တော်ဟာဖြစ်တဲ့ရခိုင်ပြည်နယ်ရဲ့အရေးကိုဖြစ်ချင်းမဟုတ်ပဲအာရုံစိုက်ပါ။အဲ့လိုလုပ်နေချင်းအားချင်းလဲကျွန်တော်တို့ဟာအကျိုးတရားမှုအားနည်းပြီးတော့လူတွေပါအားချင်းအောင်ချင်းပါဒွေတွေပါဖြစ်ပြီးတော့နားလွဲသွားနိုင်တယ်။အကျိုးတရားမှုနဲ့တော်တော်ကိုအားနည်းပါတယ်။ကျွန်တော်တို့အဲ့လိုကိစ္စမျိုးကိုဆူတောင်းလို့လည်းမရနိုင်ပါဘူး။ဟိုဒီဘာသာရေးကြောင့်ဖြစ်တယ်လို့လည်းဒီစိတ်ထဲမှာအာရုံစွဲသွားပြီးတော့နော်ကျွန်တော်တို့ဒါဒီလိုပဲဆက်လုပ်နေကြမယ်ဆိုရင်အချင်းကုံညုံပဲရှိမယ်ကတကယ်ဒီစီမှာလာပြီးတော့ချင်းနိုင်ကြပါသေးလို့ကျွန်တော်ကတော့ဆုတောင်းပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုအမရေးကိုလည်းမေးချင်ပါတယ်။အခုဆက်ဆက်ဒီဥပဒေထောက်ပြသလိုပေါ့လေ။အခုကျွန်တော်တို့ဒီလိုဟိုကိဟိုပွဲမျိုးတွေကြောင့်ဒီလိုဟိုမူလတကယ်ဟိုပြဿနာရဲ့ဇင်းမြစ်ကနေပြီးတော့အာယုံပြောင်းသွားတာမျိုးလမ်းကြောင်းတွဲသွားတာမျိုးဟိုဟိုစိုးရိမ်စရာအခြေအနေတွေတကယ်ပဲရှိနေလား။ကိုအမရေးသဘောထားဆွေးနွေးပါဦးခင်ဗျာ။
ကျွန်တော်ညနာတော့ဗျာဒါဦးနေဝင်းရဲ့မဆလာခေတ္တရဒီဘက်ကဒီစစ်စုကနာဝတနာပါခေတ္တဆောက်လို့မှာဘာသာရေးအထူးကြုံဆိုတာရှိခဲ့ပါတယ်ဘာမှမရှိခဲ့ဘူးဆိုတာမဟုတ်ပါဘူးသူကဥမာအားဖြင့်ကျွန်တော်တို့ဒီ1988ခုနှစ်မှာဒီနိုင်ငံရေးတက်တာရေးတစ်ခုလို့အာယုံလွှဲအနေနဲ့တောင်ကြီးနဲ့ကြီးမှာဖြစ်ခဲ့ပါတယ်အဲ့လိုပဲဒီနာဝတနာပါခေတ္တမှာကျွန်တော်စောင့်ဆံမှဖြစ်ခဲ့ပါတယ်တောင်ကူမှာဖြစ်ခဲ့ပါတယ်အဲ့လိုပဲရခိုင်ပြည်ထောင်စုရဲ့နောက်ပိုင်းမှာဒီဘက်မှာရှိတဲ့ကျွန်တော်ဗဟုအနောက်ချမ်းဒီဇီးကုန်းတို့ပေါ့လို့အစရှိတဲ့လူတွေမှာကျွန်တော်တို့ဒီဖြစ်ခဲ့ပါတယ်။ဆိုတော့နောက်တစ်ခါကျွန်တော်စကိုင်းတိုင်းထဲမှာဖြစ်ခဲ့ပါတယ်။အဲ့လိုဖြစ်နေတဲ့ပြည်ထောင်စုတွေကိုတော့ပြန်ကြည့်လိုက်မယ်ဆိုလို့ချင်းရခိုင်ပြည်ထောင်စုပေါ်မှာဘာသာရေးကိုသွတ်သွင်းတယ်တော်တော်များများဒါကျွန်တော်ပြောချင်တာနှစ်ဖက်လုံးအဆွေးရောက်တဲ့လူတွေကဘာသာရေးဆန္ဒပုံစံမျိုးဖန်တီးရဲ့။ဖန်တီးတဲ့အခါမှာနှစ်ဖက်လုံးကဒီဘာသာရေးဆန္ဒဖန်တီးရဲ့နောက်မှာမသိနာမနေတဲ့ဒီလိုတွေလူလူတွေနဲ့အထင်လဲမှမှုတွေဖြစ်ပြီးတော့မှဒီအခြေအနေဖြစ်ပေါ်ခဲ့ရဆိုတာရှိတယ်။နောက်တစ်ခါဒီနိုင်ငံရေးသမားတို့ရဲ့ဘာသာရေးကိုနိုင်ငံရေးကိစ္စမှာအတုံးချတဲ့ကိစ္စတွေကြောင့်ဒီအခြေအနေဖြစ်ခဲ့ရဆိုတာသမိုင်းမှာထင်ရှားဖြစ်ပါတယ်။အဲ့တော့ဒီခုကာလဟာအမှန်တမ်းပြောရမယ်ဆိုလို့ရှိရင်ဘာသာတစ်ခုနဲ့တစ်ခုနဲ့ကြားအထူးသဖြင့်အစ္စလာမ်ဘာသာနဲ့ဒီဗုဒ္ဓဘာသာဝင်တွေကြားမှာအထင်မြင်လွဲမှားမှုကြီးကြီးမားမားနဲ့ဆိုင်ရာရှိတယ်လို့ကျွန်တော်မြင်တယ်။ အဲ့တော့ဒီဟာလေးကိုလုံးဖြေရောက်ဖို့ဆိုတာဘာသာချင်းချင်းချစ်ချစ်ရင်းနှီးမြအောင်ဒါကြောင့်မလို့လူမှုဒီဆက်ဆိုရင်းအန်ဂျူရီနေနဲ့ကကျွန်တော်တို့အင်တာဖိတ်ဒီပိုင်းလောက်လာဖြစ်တယ်ဒါသူတို့အပိုင်းအခုအပိုင်းကကျွန်တော်အစိုးရကိုယ်တိုင်အတိုင်းဒီဘာသာဟာဆက်တာဖြစ်ဆိုတာနေထိုင်နိုင်ရေးကိုဦးစီးဦးတော်ပြုပြီးတော့မှာစူတောင်းဝဲပုံစံနဲ့ကျင်းပတယ်လို့ကျွန်တော်မြင်တယ်ဒါလိုအပ နိုင်ငံတွင်းမှာရှိတဲ့နိုင်ငံသားဆိုတဲ့အခွင့်အရေးအခြေခံပေါ်မှာဘယ်လိုဖြည့်ရှင်းလဲဆိုတော့ဆက်စင်းလာပါမှာဖြစ်တယ်။အဲ့တော့ဒီနှစ်ခုလုံးကိုတက်ဆက်ပြီးတော့မှဒါလို့ရုံနဲ့ရခိုင်ပြည်ထောင်စုပြည်လည်မှာဆိုမပြည်လည်နိုင်မှုဆိုတဲ့ကောက်ချက်ကတော့မတူဘူးလို့ကျွန်တော်ထင်တယ်။အဲ့ဒါကတော့အတော့တော့ဆူတောင်းပွဲတွေအနေနဲ့ကတော့ကျွန်တော်နားလည်တာကလွဲနေတဲ့အဖြစ်အပျက်လွဲမမှုတွေကိုတက်လက်တက်မှတ်ပြီးတဲ့ပွဲလို့ကျွန်တော်မြင်ပါတယ်။တကယ်တမ်းကျတော့တရားဥပဒေစိုးမိုးမှုသာတည်ကြပါတယ်။နောက်ဆုံးသောတွေ့ငုံပြက်တနာမှာလည်းငုံကြောင်းတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ဒီပြတ်ဆိုဖះမှာရောင်းနေအဲ့မှာမောင်းထုတ်လိုက်တယ်တကယ်တမ်းတရားဥပဒေစိုးမိုးမှုရှိရင်2008ဖွဲ့စည်းပုံအရကိုကျွန်တော်တို့ကဒီဘောင်းထုတ်လိုက်တဲ့လူတွေကိုကျွန်တော်တို့အစွန်းရောက်တဲ့လူများကိုယီပီပါလာကပဲဖြစ်ဖြစ်အစ္စလမ်ပါလာပဲဖြစ်ဖြစ်ဗုဒ္ဓပါလာပဲဖြစ်ဖြစ်ခရစ်စတန်ပဲဖြစ်ဖြစ်ဒီလူပဲဖြစ်ဖြစ်အစွန်းရောက်တဲ့လူတွေကျွန်တော်တရားဥပဒေအရေးကြီးလို့ရတယ်ကျွန်တော်တို့ကဒီလိုအရေးကြီးဘူးပဲနဲ့တော့ဒီလိုမျိုးကြရတဲ့ပုံစံမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်တယ်ဒါတစ်ပိုင်းပါအဲ့တော့အပိုင်းတွေကိုဆက်ဆက်ပြီးကျွန်တော်စဉ်းစားလာတော့အပေါ်ဟုတ်ပြီဆက်ဆက်မှုနဲ့အတူတူခွဲပြီးတော့လည်းစဉ်းစားရမယ်လို့မြင်ပါတယ်ဟု
တ်တယ်ဆောင်းလုံးဆောင်းလုံးလုပ်နေရမယ့်ကိစ္စရှိတယ်
ဘာဖြစ်လို့ဘာဖြစ်ဟုတ်ပါဟုတ်ကဲ့ဒီလိုလုံးပြစဉ်းစားတင်ပါတယ်အထင်ကြီးလွဲပါမှုလို့ဖြေချောက်တဲ့ပွဲလို့ပဲကျွန်တော်မြင်တယ်လိုအပ်တယ်လို့မြင်တယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်သူတို့ကလည်းလက်ပေးကြပါတယ်ဟိုတူကတော့လာရှုံမျိုးကဥက္ကူကိုကြီးဖြစ်ပါတယ်ဥက္ကူကိုကြီးရဲ့သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနေပါတယ်ခင်ဗျဟု
တ်ကဲ့ပါကိုမြာကြီးရဲ့သဘောထားကိုကျွန်တော်သဘောတူပါတယ်အဲရခိုင်ပြည်နယ်မှာရှိနေတဲ့ကိစ္စကိုကျွန်တော်ဒီတင်းမှာကြမ်းတမ်းလာမှာဆိုလို့ဒါတိုင်းကောင်းဆောင်နေရစုစုစီစီနဲ့ဒီမှာစီစီလုံးလုံးညီညွတ်နဲ့နေတယ်လို့တရုတ်တကံကိုပြတဲ့သဘောလို့ကျွန်တော်ယူဆပါတယ်အဲစီနီဝဲတွေလည်းလှုပ်ပါဆူတောင်းဝဲတွေလည်းလှုပ်ပါဆူတောင်းတိုင်းလည်းရနိုင်မှာမဟုတ်ဘူးဆိုတာကျွန်တော်သဘောပေါက်ပါတယ်တော့စီနီဝဲတွေကိုတေချာလုပ်ရမယ်အဲသဘောထားတွေတရုတ်ဘက်ကနေအလုံးဘယ်ဘက်မှာစီနီမှရမယ်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စတော့အဲတစ်ဖက်နိုင်ငံကရောက်လာတဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှအဲ့တော့တိုင်းနာတွေပေါ်မှာလွှမ်းမိုးလာတယ်လို့ကျွန်တော်တို့ရေပူရအားဖြင့်တော့နားလည်ပါတယ
်ကျွန်တော်နောက်တူးလည်းရှိနေပါသေးတယ်ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းသဘောထားလည်းလိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့စစ်ပေါင်းမျိုးတို့ဆူတောင်းတာတော့ကောင်းပါတယ်ဒါပေမဲ့တကယ်တမ်းဆူတောင်းတာကြတော့ဟိုအိမ်မှာပဲဟိုတီးတန့်စီဆူတောင်းပေးလို့ရပါတယ်ဒီဥစ္စာကတော့ရွေချက်နှစ်ခုရှိနေတင်တယ်တစ်ခုကတော့ပြည်တွင်းငင်းချဲရောင်းပေါ့နောက်တစ်ခုကတော့နိုင်ငံတကာဖိအားစော့ချသွားအောင်လို့ကျွန်တော်မြင်တယ်အဲ့တော့နိုင်ငံကဖြစ်အားစိုးကြသွားအောင်ဆိုရင်တော့အခုလေးရှိမှာကျွန်တော်တို့ခရီးယာအဖွဲ့ချုပ်ကြီးခရီးယာဟောပစ္စည်းတွေကနေပြီးတော့မှပြညာချက်တွေပါတယ်ထုတ်ပြန်ပြီးတော့မှဥပမာ Human Rights Watch တို့အဖွဲ့လိုမျိုးကိုဟောမိတူတွေပေးပြီးတော့မှနိုင်ငံတကာဟောသူတို့ရှင်းပြနေဆိုတော့ပိုကောင်းမယ်ထင်တယ်အဲ့ဒီချိန်မှာတော့ခရီးယာတွေလည်းအများကြီးဆုတ်ရှာဖို့လိုမယ် Now ဒီဥစ္စာကပြညာချက်ထုတ်နေဆိုရင်တော့ဘာသာရေးပြည်ပခတ်မဟုတ်တဲ့ကြောင့်ဒါနိုင်ငံသားဖြစ်ခွင့်မဖြစ်ဒီကိစ္စဖြစ်တဲ့အကြောင်းလေးကိုလည်းပဲစဉ်စဉ်လေးခရီးရနေအခုချိန်မှာထုတ်ရှားလို့ပို့ကောင်းနေစီနေကြ
။ဟုတ်ကဲ့ကျေးဇူးပါ။ကိုစလိုင်းပွေကိုအခုကျွန်တော်တို့ဟိုဒီဟို Facebook တွေ email တွေနဲ့ပို့ထားတဲ့စာတချို့ကိုလည်းဖော်ပြချင်ပါတယ်။အရင်ဆုံးကတော့ရှားပေါင်တချို့စာတွေဖတ်ပြပေးပါ
။ဟုတ်ကဲ့ပါ။တော်ရရှင်ဦးတင်ဝင်းကြောက်ပတောင်းက email ပို့လာတဲ့စာထဲမှာရေးထားတာကတော့ဘာသာပေါင်းစုံစုတောင်းပွဲတွေဟာငြင်းရင်ရေးအတွက်အရေးပါပါတယ်တဲ့။ဦးတန်းရဲ့ကုလသမဂ္ဂနှုတ်ဆက်မိကုံးမှာပြောဘူးတယ်လို့မှတ်သားဖူးပါတယ်။ကမ္ဘာငြင်းရင်ရေးဟာနိုင်ငံရေးခေါင်းဆောင်တွေမှာဒါမကဘာသာရေးခေါင်းဆောင်တွေမှာလည်းတာဝန်ရှိပါတဲ့။ဒီကမ္ဘာလုံးတသားတည်းပဲအတင်းအဓမ္မဖြစ်ချင်တာကတော့ငြင်းရင်ရေးအတွက်အန္တရာယ်ကြီးမားလုံးပါတယ်ဆိုပြီးရေးထားပါတယ်။နောက်ထပ်တော်ရရှင်တန့်စင်မင်းဆိုသူကတော့ခုတ်ရတခြားရှရတခြားလို့ပဲမြင်ပါတယ်။တကယ်ဖြစ်ချင်ရင်စပွဲဝိုင်းအရောက်ခေါ်ယူဆွေးနွေးသင့်ပါတယ်ဆိုပြီးရေးပါတယ်။နောက်ထပ်တော်ရရှင်ကိုကိုဦးဆိုသူကတော့ဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အဖွဲ့အစည်းတွေကိုအရေးမယူရဲလို့အခုလိုဆူတောင်းပြတာလားမေကွန်းထုတ်ချင်ပါတယ်ဆိုပြီးမေကွန်းထုတ်ထားပါတယ်နောက်ထပ်တော်ရရှင်ကိုကြီးဆိုသူကတော့နိုင်ငံတော်အစိုးရကဥပဒေအတိုင်းဆောင်ရွက်ရမည်ပြည်သူပြည်သားအလုံးဥပဒေကိုလိုက်နာရမည်ထို့ပြင်လူမျိုးဘာသာမခွဲခြားပဲအတူရှင်တွဲနေထိုင်တတ်ရေးကိုနိုင်ငံတော်ကဆောင်ရွက်ပေးရမည်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆိုတော့ကျွန်တော်ဟိုအစီအစဉ်ဆုံးမသက်ခင်မှာဟိုဟိုချင်းယုံဒီဟိုတင်နိုင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေကိုမေးချင်ပါတယ်ဆက်စပ်တော်တော်ရှင်တယောက်ကလည်းထောက်ပြသွားတာတခုကတော့ဒီထိတွေ့ဆက်ဆံမှုတွေဒီလူမှုအတိုင်းဝိုင်းချမှာပို့ပြီးလုပ်တင်တယ်ဒါမှလည်းဟိုငင်းငင်းမှုသိမြတ်ဖို့ ဖြစ်လာမယ်ဆိုတော့ဆိုတော့ဒီလိုစုတောင်းတာစုဝေးတာလို့လှုပ်ရှားမှုတွေဖြစ်ဒီလူမှုတန်းဝန်းကြမှာတင့်မြတ်ဖို့ဆိုရင်တခြားလုံနိုင်တာတွေလှုပ်ဖို့ကောင်းတာတွေနောက်အစိုးရပဲဖြစ်ဖြစ်ဥဆောင်တာမျိုးလွတ်တော်ကနေဥဆောင်တာမျိုးဘာတွေလှုပ်ဆင်းနေတယ်လို့ယူဆလဲဆရာဦးဖြစ်တယ်
ဟုတ်ကဲ့ကျွန်တော်တို့ဒီကိစ္စတွေကိုဟိုထဲထဲဝင်ပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြဖို့လိုပါရဲ့အဲကျွန်တော်တို့ဘာသာရေးအတွက်ကိုဆွဲပြီးတော့လုပ်ဖို့တဲ့နော်ကျွန်တော်တို့နိုင်ငံရဲ့အကျအသေးအခက်အခဲတွေကိုဘယ်လိုရှိလဲဆိုတာကိုပြည်သူတွေနားလည်အောင်ပြောပြဖို့လိုတယ်အဲဒီကတခြားဘာသာရေးပြဿနာမဖြစ်လာနိုင်အောင်အစိုးရကထိန်းချုပ်တာပို့ပြီးတော့မှတ်ကမ်းပါတယ်ဒီလိုဆူတောင်းမယ်အနာဂတ်မှာလည်းအဲ့လိုပြဿနာကြီးကျန်းမာမှုတွေအများကြီးရှိနေတယ်နိုင်ငံမှာအဲ့လိုကိုယ်ရိုးရိုးဒီရိုးရိုးသွားဆူတောင်းနေရတယ်ကျွန်တော်မသိဘူးပါဘူးကျွန်တော်တို့နိုင်ငံမှာလည်းတိုင်းသားစိတ်နဲ့တိုင်းအချင်းချင်းနိုင်ငံတော်နိုင်ငံတော်နဲ့ဖြစ်နေအများကြီးကြာပါပြီ
ကိုမြားရေးသဘောထားလုံရေးသူရှင်ဆွေးနွေးပြပါဦးခင်ဗျာဒီလူမှုအတိုင်းဝန်ကျမှာတခြားလုံနိုင်တာလုပ်ဖို့ကောင်းတာဘာတွေများရှိအောင်လ
ဲကျွန်တော်ကတော့မြင်တာကတော့ဒီလူမှုအတိုင်းဝန်ကျမှာဝေးကွာနေတဲ့ community အချင်းချင်းကလူမှုအတိုင်းဝန်နှစ်ခုကြောင်းတွေ့ဆုံမင်းကြီးဆန်နေတဲ့စကားတွေပြောနေတဲ့အခြေအနေမျိုးအစိုးရဖန်တီးပြီးတင်ပါတယ်နောက်တစ်ချက်ကတရားဥပဒေရ၆မှတ်မှတ်ကန်နဲ့တရားစီရင်ရေးကကြောသားရင်သားမခွဲခြားပဲစီရင်မှာရေးရေးတင်းတင်းလုပ်ပါအစိုးရတို့အကုန်လုံးကိုရေးရေးတင်းတင်းဥပဒေရအရေးတိုင်းနဲ့ဆက်လက်တခုပေါ်ထွန်းအောင်လုပ်ပါဒီလောက်ပါပဲရ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်ဥပဒေကိုမြားရေးနဲ့ကိုရင်ပါဝင်ဆွေးနွေးရသူတွေအီးမေးလ် Facebook တွေကနေမှတ်ချက်ပေးပို့ရသူတွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းအစီအစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညကတိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လင်းပေးနေတာဖြစ်ပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကန်မြန်မာပြည်ကပေးစာဥစည်သူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်ဆင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါတော့မရှင်
အိန္ဒိယနိုင်ငံရှိပိုင်းကောလ်ကတာမြို့မှာဟိန္ဒူအစွန်းရောက်ဝါဒီဖွဲ့တွေဖြစ်ကြတဲ့ဘာဂျရန်ဒေါလ်နဲ့ဘီရှဝါဟိန္ဒူပါရီရှက်အဖွဲ့တွေပေါင်းပြီးတရားမဝင်ရိုဟင်ဂျာမွတ်စလင်တွေကိုအိန္ဒိယနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့ဆန္ဒပြတောင်းဆိုကြပါတယ်။လွန်ခဲ့တဲ့ဇန်နဝါရီတွင်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်4000နီးပါးကိုအိန္ဒိယပြည်တွင်းလူမျိုးရေးအတွက်ချင်းချောက်မှုတစ်ခုဖြစ်မြင်ကြတာပါ။အဲ့ဒီအထက်က1000ခွဲလောက်ဟာဒုက္ခသည်ဖြစ်အတိမတ်ပြုအထောက်အထားတွေရှိတယ်လို့ကုလသမဂ္ဂကပြောပေမဲ့အိန္ဒိယကတော့အားလုံးကိုပြန်ပို့ကြပါတယ်။အိန္ဒိယကရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ရေးအစိုးရရဲ့အစီအစဉ်ကိုတော့နိုဝင်ဘာလ17ရက်နေ့အထိဆိုင်းငံ့ထားဖို့အိန္ဒိယတရားရုံးချုပ်ကအောက်တိုဘာလ17ရက်နေ့မှာဆုံးဖြတ်ချက်ချထားပါတယ်။ UN နျူကလ িয়ার သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးထောက်ခံအတည်ပြုတာမျိုးမလုပ်တဲ့ပေါ်နိုင်ငံခြားရေးဝန်ကြီးအောင်ဂျွန်ကယ်ရီကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာအချက်လက်တွေကိုတာဝန်မဲ့စွာလက်လျူရှုပြီးစန္ဒာဆွဲနဲ့လက်တွေ့မကျတာကိုဦးစားပေးဆုံးဖြတ်လိုက်တာပဲလို့မစ္စတာကယ်ရီကပြောပါတယ်။မစ္စတာကယ်ရီဟာဒီသဘောတူညီချက်ကိုရဖို့စိတ်ဆက်ညှိနှိုင်းတဲ့အထက်မှာအဓိကနေရာကပါဝင်ခဲ့သူတူပါဖိလစ်ပိုင်သမ္မတဒူတာတေကသူ့ကိုယာရုကထုတ်ပယ်ဖို့ကြိုးစားမှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုဟန့်တားတဲ့အနေနဲ့တော်လိုင်းအစိုးရတရားထူထောင်မှုချင်းချောက်လိုက်တာကြောင့်အာဏာရှင်စနစ်ပြန်ပြီးပေါ်ထွန်းလာမလားဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်လူတွေထောင်ချီတည်ဆုံးရပြီးလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇမှုဖြစ်နိုင်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲကျင်နေကြတဲ့သူရဲ့မွေးရစီတက်ဖြည့်ရေးစပွဲကိုဝေဖန်ကြတဲ့သတင်းဌာနတွေဥရောပပါလီမန်အမတ်တွေကိုဆန့်ကျင်ပြီးပြောကြားခဲ့တဲ့တောက်ကြံဒီကရုံးမြင့်တညာမင်ကွန်းနဲ့မှာဒူတာဒီကအဲ့လိုတတိပီပြောဆိုသွားတာပါသူအုပ်ချုပ်ရေးကိုသတင်းစာဆရာတွေနဲ့တခြားဆန့်ကျင်သူတွေကမတိမငင်ဖြစ်အောင်လုပ်ဖို့ကြိုးစားကြမယ်ဆိုရင်သူအနေနဲ့ကွန်ဂရက်လွှတ်တော်ရဲ့ဒီပူချက်နဲ့တတ်ထမ်းရတဲ့စီးအုပ်ချုပ်ရေးမဟုတ်တဲ့တော်လိုင်းအစိုးရတက်ဖွဲ့သွားမယ်လို့ဒူတာဒီကပြောသွားတာပါမလေးရှားနိုင်ငံမှာနောက်နှစ်ကြာရင်လုံးဝအထွေထွေရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးတင်းမာမှုအရှိန်တက်နေတာနဲ့အမျှအချုပ်အထွေထွေကြောင့်အကြေရိုက်နေတဲ့ဝန်ကြီးချုပ်နာဂျစ်ဘရော့ဆက်ကိုအတိုက်ခံကောင်းဆောင်တွေဦးစီးပြီးစနေနေ့ကထောင်ထဲချီတဲ့လူတွေစုဝေးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ် VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.